Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မင်္ဂလာနှစ်သစ်ဖြစ်ပါစေသောတာရှင်များရှင်2018ခုနှစ် January 1ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်ည9:00ကနေ10:00အထိคลိုင်းဒိုမီတာ24.25/32.51နဲ့คลိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်းလွှင့်သွားမှာဖြစ်ပါတယ်ရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင်
။ကောင်းကျင်းဖြာဖြာဆောင်ကျင်းမဲ့နှစ်သက်အခါသမယဖြစ်ကြပါစေရှင်။ကျမသင်္ကီထိုက်ပါ။2018ခုနှစ်နှစ်သက်ကဆလို့ကုလသမဂ္ဂအတွေ့အမှုချုပ်အဖြစ်အန်တိုနီယိုဂူတာရက်စ်ကတာဝန်ယူမှာဖြစ်ပါတယ်။တူရကီနိုင်ငံမှာတော့နှစ်သက်ရဲ့ပထမဆုံးနှစ်မှာပဲနိုင်ကလပ်တစ်ခုတိုက်ခိုက်ခံရလို့အနည်းဆုံးလူ39ဦးသေဆုံးခဲ့ပါတယ်။အရေးယူဖို့လွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားသမ္မတကဒီကနေ့သတင်းထောက်တင်နဲ့တွေ့ဆုံပြီးဆွဆွဲချက်အလုံးကိုညှင်းဆို့သွားပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်ထဲမှာဒေသခံတချို့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တချို့ကရိုက်နှက်စစ်ဆေးတဲ့ဗီဒီယိုလူမှုကွန်ရက်ပေါ်ပြန့်နှံ့ခဲ့တဲ့ကိစ္စနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်နောက်ပြီးတော့ဒီ2016ခုနှစ်အတွင်း NND အစိုးရရင်ဆိုင်ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့နိုင်ငံရေးနှစ်ချုပ်သုံးသက်ချက်မှာနားဆင်ရမှာကတော့
အစိုးရရဲ့ပေါ့လေဒီစွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့ဘုမလေးလေးပြောရင်ကျွန်တော်တော့အားမရဘူး။အဲဆိုလိုချင်တဲ့သဘောကကျွန်တော်တို့ကဟာလာအခုရေတွင်သူအခုရေကြီးတော့ညှော်လင့်တာမဟုတ်ဘူး
။မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာလည်းတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအဖက်စင်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသက်ချက်နဲ့နှစ်တစ်ခုအထူးအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္ဂနွေနေ့ညအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကီထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကနှစ်သက်ကူညာဆင်နွှဲသူတွေနဲ့ပြည်နေတဲ့ night club တစ်ခုမှာဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းတိုက်ခိုက်ခံရပြီး39ဦးသေဆုံးတယ်လို့ပြည်ထရေးဝန်ကြီးဆူလီမန်ဆွိုင်လူးကပြောပါတယ်တနက်သမားကတော့အာဏာပိုင်တွေရှာဖွေနေစေဖြစ်ပါတယ်သေဆုံးသူတွေထဲမှာနိုင်ငံသား16ဦးတူရကီနိုင်ငံသား5ဦးပါဝင်ပြီးနောက်ထပ်သေဆုံးသူ18ဦးကတော့ဘသူဘဲဝါတွေဖြစ်တယ်ဆိုတာမစစ်ဆေးရသေးတဲ့အကြောင်းလဲပြည်ထရေးဝန်ကြီးကပြောပါတယ်သေဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်2ဦးလည်းပါဝင်ပါတယ်ဒဏ်ရာရသူ69ဦးဆေးရုံတင်ထားရတာမှာ4ဦးကဒဏ်ရာပြင်းထန်ပြီး2ဦးကတော့အတော်လေးဆုံးယူရတဲ့အနေအထားရှိတယ်လို့လည်းပြည်ထရေးဝန်ကြီးကပြောပါရယ်။တနက်သမား2ဦးတည်းတိုက်ခိုက်မှုဖြစ်တယ်လို့ပြည်ထရေးဝန်ကြီးနဲ့အစ္စတန်ဘူအုပ်ချုပ်ရေးမှုတို့ကပြောပါရယ်။တိုက်ခိုက်မှုကဘသူလက်ချက်ဆိုတာမသိရသေးတယ်လို့ဘယ်အဖွဲ့ကမှထုတ်ဖော်ပြောဆိုထားတာမရှိသေးပါဘူး။တနက်သမားဖေမှာရှိနေတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးတယ်လို့ရှာဖွေနေစေဖြစ်ပါတယ်လို့ပြည်ထရေးဝန်ကြီးဆွိုင်လူးကပြောထားပါရယ်။အစ္စတန်ဘူးကနိုင်ကလပ်ကိုတိုက်ခိုက်ခဲ့တဲ့တနတ်သမားကတူရကီနိုင်ငံတွင်းမငြိမ်မသက်အခြေအနေတွေကိုဖန်တီးချနေတာဖြစ်တယ်။ဒါပေမဲ့သူမအောင်မြင်ဘူးလို့တူရကီသမ္မတကပြောဆိုလိုက်ပါတယ်။အစ္စတန်ဘူးမြို့လူကုန်တဲ့ရက်ွက်အောက်တက်ခွအရက်ကတိုက်ခိုက်ခဲ့ရတဲ့ရိုင်နာကလပ်ဟာဆိုရင်ထင်ရှားကြော်ကြားသူတွေနဲ့နိုင်ငံသားတွေကြားရေပန်းစားတဲ့ကလပ်တစ်ခုဖြစ်ပါတယ်
။အမေရိကန်နိုင်ငံဗမွန်ပြည်နယ်အတွက်လက်ရှိပစ္စည်းရောင်းချသူတွေပြေးပို့တဲ့ကွန်ပျူတာတစ်လုံးမှာရုရှားအင်တာနက်ဟက်ကာရဲ့ဖြစ်စီရေး malware ကွန်ပျူတာစနစ်တစ်ခုကိုနောက်ထပ်သက်သေတစ်ခုဖြစ်တွေ့ထားပြီလို့ American ထက်လွတ်တော်အမတ်ယောက်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့အခုလိုပြောဆိုမှုမျိုးကိုတည်တည်ချာချာစုံစမ်းစစ်ဆေးနေတဲ့လူရဲကောက်ခံသမ္မတ Donald Trump ကပြောဆိုပါတယ်။ American နိုင်ငံကွန်ပျူတာကွန်ရက်ကိုရုရှားအင်တာနက်ဟက်ကာတွေကမကြောက်မရွံ့ပဲပျောင်ပျောင်တင်းတင်းစနစ်တကျထိုးပေါက်နှောက်ယှက်ခဲ့တဲ့သက်သေထောက်ထားတွေကိုအစောပိုင်းနေ့ကတွေ့ရှိခဲ့ပြီးတော့မနေ့စနေနေ့ကဒီမိုကရက်တစ်ပါတီအထက်လွှတ်တော်မှ Peter Walsh ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားဟက်ကာတွေကကျွန်တော်တို့နိုင်ငံကိုနှောက်ယှက်ဖို့ Vermont ပြည်နယ်သားမကနေရာတိုင်းမှာအခွင့်အလမ်းရှာကြလိမ့်မယ်လို့ Mr. Walsh ကပြောဆိုပါတယ်။ရုရှားက American နိုင်ငံကို Cyber သတင်းထောက်လှမ်းမှုလုပ်ရကြောင်းသမ္မတ Obama ကပိတ်ဆို့တံခတ်မှုတွေတိုးမြင့်ခဲ့ပြီးအခုလိုဒီမိုကရက်အထက်လွှတ်တော်မှ Walsh ရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလာမယ့်ညပိုင်းမှာ American ထောက်လှမ်းရေးအကြီးအကဲတွေနဲ့သူတွေ့ဆုံမယ်လို့စနေနေ့နှောင်းပိုင်းက Florida ပြည်နယ်မှာ Christmas အားလည်းရဲ့ပန်းဖြေနေတဲ့ရွေးကောက်ခံသမ္မတ Trump ကသတင်းထောက်တွေကိုအချင်းချင်းဖြေကြားပြောဆိုခဲ့ပါတယ်
။ Iran နိုင်ငံကရဲလွန်ကြုံရေး gate တစ်ခုကိုအသေးခံဘုံခွဲသမားတနတ်သမားတွေကဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ကနေတိုက်ခိုက်ခဲ့တာကြောင့်လူခဏဦးသေဆုံးခဲ့ရတယ်လို့ Iran နိုင်ငံတောင်ပိုင်းအာဏာပိုင်တို့ကပြောပါတယ်။ မြို့တော်ဘက်ဂရက်ရဲ့တောင်ပိုင်းကီလိုမီတာ180အကွာကကာရီရှီယာမြို့အနီးဒီကနေ့တနင်္ဂနွေနေ့တိုက်ခိုက်မှုအတွက်အနည်းဆုံးလူ15ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းအာဏာပိုင်တို့ကပြောပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့တိုက်ခိုက်တာလို့ပြောဆိုထားတဲ့တိုက်ခိုက်မှုအတွင်းတိုက်ခိုက်ခဲ့သူအလုံးသေဆုံးခဲ့ပါတယ်။စစ်သွေးကြွတွေကအီရတ်ရှီယာမွတ်စလင်တွေရဲ့ဘာသာရေးမြို့တော်အဖြစ်သတ်မှတ်ထားတဲ့နဂျပ်မြို့ကိုဥတီသွားပြီးအသေးခံဖောက်ခွဲဖို့စီစဉ်ခဲ့ကြတာလို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ရှီယာမွတ်စလင်တွေအများစုနေတဲ့အီရတ်နိုင်ငံတောင်ပိုင်းမှာဂျီဟတ်တိုက်ခိုက်ရေးသိပ်ပြီးမရှိပါဘူး။ဒါပေမဲ့လည်းအီရတ်နိုင်ငံတောင်ပိုင်းမှာအစ္စလာမ်အစိုးရ IS အဖွဲ့ကနယ်မြေတွေထိန်းချုပ်ထားတာမရှိပေမဲ့လည်းအခါအားလျော်စွာတိုက်ခိုက်နေတာဖြစ်ပါတယ်
။ဒီဇင်ဘာလ31ရက်နေ့ကယာရုကတက်တန်းကုန်ဆုံးသွားတဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့နေရာမှာမစ္စတာအန်တိုနီယိုဂူတာရက်စ်ကထိတ်တန်းနိုင်ငံတကာတန်တမန်ယာရုဖြစ်တဲ့တွင်းရေးမှူးချုပ်တာဝန်ကိုယူရမှာဖြစ်ပါတယ်။အရင်ကပေါ်တူဂီဝန်ကြီးချုပ်ဖြစ်ခဲ့ပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးတာဝန်ယူခဲ့တဲ့မစ္စတာဂူတာရက်စ်ကကမ္ဘာပေါ်မှာပြိပက္ခရီနဲ့စစ်ပွဲတွေကြားပိတ်မိနေတဲ့အတန်းနဲ့ချီတဲ့ပြည်သူတွေကိုကူညီရမယ့်အရေးဟာသူနှလုံးသားထဲမှာအလေးနဲ့ဆုံးရှိနေတဲ့တာဝန်ဖြစ်တယ်လို့ကုလသမဂ္ဂမိန့်ခွန်းတစ်ခုမှာပြောဆိုခဲ့ပါတယ်။အရသာပြည်သူတွေဟာအသက်ဆုံးရှုံးစေလောက်တဲ့တိုက်ခိုက်မှုတွေထိခိုက်ဒဏ်ရာရမှုတွေအိုးအိမ်ဆွန့်ထွက်ပြေးရမှုတွေနဲ့စီးရဲရင်းတွေကမထွက်နိုင်လောက်အောင်ပြင်းထန်တဲ့စစ်ပေးဒဏ်တွေကိုခံစားနေကြရတယ်လို့သူကပြောဆိုသွားပါတယ်။စီးရုံတွေနဲ့ကူညီပေးတဲ့ရင်နှန်းတွေတောင်းမှအကြမ်းဖက်ခံနေရတဲ့အခြေအနေကိုလည်း Mr. Guterres ကထောက်ပြပြောဆိုခဲ့ပါတယ်။2019ခုနှစ်အတွက်နှစ်သစ်ဆုံးဖြတ်ချက်အဖြစ်ငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်ရေးသူ့ရဲ့ကုလသမဂ္ဂလုပ်ဖော်ကင်ဘက်အားလုံးတညတညွတ်ထက်လက်ခံဆောင်ရွက်ကြဖို့အတွင်းမှုချုပ်တစ်ကတိုက်တွန်းပြောဆိုလိုက်ပါတယ်။ American ရွေးကောက်ခံသမ္မတ Donald Trump ကကုလသမဂ္ဂအဖွဲ့ကြီးရဲ့လုပ်ငန်းတာဝန်တွေထိရောက်မှုမရှိဘူးလို့ဝေဖန်ပြောဆိုပြီးမကြခင်ကမ္ဘာငြိမ်းချမ်းရေးလုပ်ငန်းတွေအတွက်ကုလသမဂ္ဂအဖွဲ့ကြီးကတရားခင်းပေးမယ့်အဖွဲ့ဖြစ်တဲ့အကြောင်းသူကဂရီပေးပြောဆိုလိုက်တာဖြစ်ပါလေ
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရင်မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်မြန်မာနိုင်ငံတွင်းကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာတရားမဝင်နေထိုင်နေကြတဲ့တောင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်ခေါ်ယူဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတောင်းဆိုပါတယ်။ဒီမွတ်စလင်ရိုဟင်ဂျာတွေကမြန်မာနိုင်ငံတွင်းနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတာလို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တို့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့မြန်မာနိုင်ငံဘက်ကလူတွေအဖြစ်စီစစ်ပြီးသားလူ2000လောက်ကိုပြန်ခေါ်မယ်ဆိုတဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားသဘောတူညီချက်ကအရေးအစိုးရတွေလက်ထက်ကလေးကရှိခဲ့တာလို့မြန်မာသမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ထေးက VOE မြန်မာပိုင်းကိုပြောပါရယ်။ဒါပေမဲ့ဒီလူတွေရှိနေသေးသလားဆိုတာကိုတော့ပြန်ပြီးတော့စစ်ဆေးရအောင်မှာဖြစ်တယ်လို့လည်းဦးစော်ထေးကပြောပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကရိုဟင်ဂျာတွေကတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုပြန်လို့စိတ်မရှိဘူးလို့ပြောဆိုပြီးရိုဟင်ဂျာတွေကိုစာနာထောက်ထားတဲ့နိုင်ငံတွေကသူတို့ကိုခေါ်ယူဖို့ဒုက္ခသည်လူမှုအဖွဲ့အစည်းခေါင်းဆောင်တွေကပန်ကြားကြပါရယ်။
မြန်မာကိုရီးယားနိုင်ငံအနေနဲ့တိုက်ချင်းပြစ်ပယ်ရင်တက်ဒုံးချီတိစာရေးလုပ်ငန်းမှာနောက်ဆုံးစင်ကိုရောက်နေပြီလို့မြန်မာကိုရီးယားခေါင်းဆောင်ကင်ဂျွန်အန်းကဒီကနေ့တနင်္ဂနွေနေ့ရုပ်မြင်သံကြားကနေပြောဆိုရင်းနှစ်သိက္ကူမိန်ကွန်းထဲမှာထည့်ပြီးပြောဆိုလိုက်ပါတယ်။မြန်မာကိုရီးယားနိုင်ငံဟာပြီးခဲ့တဲ့နှစ်ထဲမှာနျူကလ িয়ার ဆန့်သတ်မှုနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ပြစ်တင်ရှုတ်ချမှုတွေပိတ်ဆို့ဒဏ်ခတ်မှုတွေတိုးပြီးခံခဲ့ရတဲ့ကြားကနှစ်ကြိမ်တိုင်နျူကလ িয়ার ဆန့်သတ်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။လက်ရှိချင်းချောက်မှုအနေအရဖြင့်1980ခုနှစ်ကလက်မှတ်ထိုးခဲ့တဲ့နျူကလ িয়ার ပြန်ပွားမှုထိန်းချုပ်ရေးစာချုပ်အဖွဲ့ဝင်ဖြစ်ကနေမြောက်ကိုရီးယားနိုင်ငံနှုတ်ထွက်မဲ့ကိစ္စဟာကမ္ဘာလက်နက်ရှင်ပြိုင်မှုပေါ်ပေါက်ဆင်းနိုင်တဲ့မီးပွားတစ်ခုဖြစ်တယ်လို့လည်းကဲကတ်တွေကပြောဆိုကြပါတယ်။နျူကလ িয়ার ဆန့်သတ်မှုကြောင့်ဒဏ်ခတ်အရေးယူမှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံကပြီးခဲ့တဲ့နွေရာသီတစ်လျှောက်လုံးရေအောက်နဲ့မြေပေါ်တိုက်ချင်းဖြစ်တုံးလက်နဲ့ဆန့်သတ်မှုအကြိမ်များစွာလုပ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ပယ်ရင်တက်ဒုံးချီနဲ့နျူကလ িয়ার လက်နက်ဆန့်သတ်မှုတွေကြောင့်ကိုရီးယားကျွမ်းဆွေဒေတာပေါ်တွင်းမြင်လာတဲ့တင်းမာမှုတွေပေါ်အလေးနဲ့စိုးရင်ပူပန်မိတယ်လို့ကုလသမဂ္ဂတွင်းရေးမှုချုပ်ဟောင်းဘန်ကီမွန်းကပြောဆိုခဲ့ပါတယ်ရှင်
။အာဂရီလိုက်စားမှုအရှုပ်တော်ပုံနဲ့အာဂရီလိုက်စားမှုအရှုပ်တော်ပုံနဲ့အရေးယူဖို့လွှတ်တော်ကဆုံးဖြတ်ခံထားတဲ့တောင်ကိုရီးယားသမ္မတကဒီကနေ့တနင်္ဂနွေနေ့မှာသတင်းထောက်တွင်နဲ့တွေ့ဆုံပါတယ်။ စီးပွားရေးလုပ်ငန်းစုကြီးတွေထံကနေသူမရဲ့မိတ်ဆွေရင်းထရိုင်းဆွန်ဆေးကအတင်းအကျပ်ငွေကြေးရယူထားကိုလိုက်ရောစေဖို့ပူပေါင်းကြံစီခဲ့တယ်ဆိုတဲ့ဆွဲချက်တွေကိုတမရကညင်းဆိုပါတယ်သမရကိုအေးအေးယူဖို့လွှတ်တော်ကဒီဇင်ဘာလ9ရက်နေ့ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ပိုင်းသတင်းမီဒီယာတွေကိုသမရပထမဆုံးအချိန်ပြောဆိုရလဲဖြစ်ပါတယ်။သူမအပေါ်ဆွဲဆိုချက်တွေဟာမဟုတ်မှန်မှလုံးကြံထားတာဖြစ်ပြီးလုံးဝထောင်ချောက်ထဲကိုကျခဲ့တာဖြစ်တယ်လို့လဲသမရကတက်ရောက်လာတဲ့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးနေစမို့နှစ်ဖက်စလုံးအခက်တွေ့သွားနိုင်တာမို့အသေးစိတ်ကိုတော့မပြောနိုင်ပါဘူးလို့သမရပတ်ကွန်ဟေးကပြောဆိုပြီးသူမအနေနဲ့ဘသူနဲ့မှပူပေါင်းကြံစီခဲ့တာမျိုးမရှိသလိုတရားရောက်ကလိုက်ရောလာအောင်လှုပ်ဆောင်ခဲ့တာမျိုးစိုးစင်းမြတောင်မရှိဘူးဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။အဂရီလိုက်စားမှုအရှုပ်တော်ပုံမှာပါဝင်တဲ့ Mrs. Choi ကတော့ဖမ်းဆီးခံထားရပြီးတရားရင်ဆိုင်နေရပါတယ်။သမရကိုအေးအေးယူဖို့လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကပြန်လည်သုံးသပ်နေပြီးဒီလုပ်ငန်းစဉ်က6လလောက်ကြာမြင့်မှာပါ။တကယ်လို့ခုံရုံးကအေးအေးယူဖို့ဆုံးဖြတ်ချက်အတီးပြုတ်ပေးလိုက်ရင်တော့တမရရွေးကောက်ပွဲတွေကိုတရားစီရင်မှုအပြီးနှစ်လအကြာမှာကျင်းပရမှာဖြစ်ပါတယ်
။ကမ္ဘာပေါ်ကနိုင်ငံတချို့မှာနိုင်ငံရေးနဲ့စီးရေးပြိပက္ခတွေကြောင့်ဝမ်းနည်းပူဆွေးမှုတွေနဲ့ကြုံနေရပေမဲ့ကမ္ဘာတဝန်းနိုင်ငံတော်တော်များများမှ2019ခုနှစ်ကိုကြိုးဆိုးတဲ့နှစ်သက်ကူပွဲတော်တွေကိုမီးရှို့မိပန်းတွေနှစ်သက်ကူကြိုးဆိုးပွဲတွေနဲ့စီစီကားကားကျင်းပခဲ့ပါတယ်။ကမ္ဘာလက်ခီးသည်တွေကြားထင်ရှားကျော်ကြားတဲ့နယူးယောက်မြို့ရဲ့ Times Square ရင်းမြစ်မှာဆုဝေးကြပြီးတော့ခရစ်စတဘောပေါ်မှာနှစ်သက်ကူပြောင်းကန်ပြီးနောက်ဆုံးစက္ကန့်တွေကိုရေးထွက်တဲ့အချိန်ကိုစောင့်ပြီးတော့နှစ်သက်ကူအတွက်ပျော်ပျော်ပါပါဆုတောင်းကြပါလေ။တစ်ချိန်တည်းမှာနယူးယောက်မြို့ Times Square နဲ့အနားကအထက်မြင့်ဆောက်အုံတွေမှာသဲအိတ်တွေအပြည့်နဲ့ထရက်ကားတွေနဲ့အတူလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတော့ရဲတပ်ဖွဲ့ဝင်8000နဲ့အတူကျန်းဖက်ထိန်းသိမ်းရေးအဖွဲ့တွေဘုံရှာခွေးတွေကိုလည်းချထားခဲ့ပါလေ
။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်နဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးရခိုင်ပြည်နယ်တွေကထူးခြားသတင်းနဲ့ပတ်သက်ပြီးတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်တွေမှာဒေသခံတချို့ကိုမြန်မာနိုင်ငံရဲ့တပ်ဖွဲ့ဝင်တချို့ကရိုက်နှက်စစ်ဆေးနေတဲ့ဗီဒီယိုလူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့တဲ့ကိစ္စစာကိုစုံစမ်းစစ်ဆေးပြီးတဲ့နောက်ပါဝင်ပတ်သက်တဲ့ရဲရာရှိတွေနဲ့ရဲတပ်ဖွဲ့ဝင်တွေရဲ့အမိနဲ့တကွနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်လိုက်ပါတယ်။တာဝန်ရှိတဲ့သူတွေကိုတီစဲဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့လည်းနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA ကိုပြောပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကကိုတံကောက်ကျေးရွာမှာနေကြောင်တပ်ဖွဲ့ဝင်တွေကနိုဝင်ဘာလ5ရက်နေ့ကနေမြရှင်းလင်းရေးဆောင်ရွက်စဉ်ရိုက်နှက်ကန်ကြောက်တဲ့မှတ်တမ်းဗီဒီယိုတွေဒီဇင်ဘာလ31ရက်နေ့ညကထွက်ပေါ်လာပြီးနောက်တနေ့မှာပဲသက်ဆိုင်ရာတပ်ဖွဲ့တွေကိုပြည်ရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးပြီးတဲ့နောက်တာဝန်ရှိသူရဲအရာရှိတချို့နဲ့တပ်ဖွဲ့ဝင်တွေကိုဖော်ထုတ်နိုင်ခဲ့ခြင်းဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကဒီကနေ့ဇန်နဝါရီလ1ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကြေညာချက်ထဲမှာဖြစ်စဉ်အသေးစိတ်နဲ့တပ်ဖွဲ့အမည်၊နံပါတ်တွေအပြင်ပါဝင်ပတ်သက်တဲ့ရဲအရာရှိနဲ့တပ်ဖွဲ့ဝင်တွေရဲ့အမည်တွေကိုပါအသေးစိတ်ဖော်ပြထားတာဖြစ်ပါတယ်။အစိုးရအနေနဲ့ဒီကိစ္စမှာတာဝန်ရှိသူတွေကိုတည်ဆဲဥပဒေနဲ့အညီအရေးယူဆောင်ရွက်တော့မှာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA ကိုပြောပါတယ်
။အဲ့ဒါကျွန်တော်တို့မင်းညာပြန်တယ်ဗောနော်ဒီနေ့ကျွန်တော်တို့တွေ့တယ်အဲ့မှာပါတဲ့လုံကျွလုံတဲ့လူတွေဗောနော်အဲ့မှာပါတဲ့ဗီဒီယိုဖိုင်မှာပါတဲ့လူဒီလူမျိုးအဖွဲ့မသိမလို့ရောချုပ်ပေါင်းမှုတွေလုပ်တဲ့ဂျဲတပ်ဖွဲ့တာဝန်ရှိသူတွေဗောနော်တာဝန်ရှိသူတွေအစစ်အစရာတော့ကျွန်တော်တို့ကတော့ဒီရဲလုံထုံလုံးကြီးနဲ့အညီကျွန်တော်တို့ဥပဒေနဲ့ရေးယူရခံမှာဖြစ်ပါတယ်တကယ်လို့နိုင်ခဲ့ရဆိုရင
်မောင်နှမမြို့နယ်အတွင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းတွေအော်တိုဘားလ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်မှာနေကြားဆောင်တပ်ဖွဲ့တွေနဲ့တပ်မတော်စစ်ကြောင်းတွေကဘူတီတောင်နဲ့မောင်နှမမြို့နယ်တဝိုက်မှာရှိတဲ့ကျေးရွာတချို့ကိုနေမြေရှင်းလင်းရေးလုပ်ငန်းတွေဆောင်ရွက်ခဲ့တာဖြစ်ပါတယ်အဲ့ဒီလိုလှုပ်ဆောင်စဉ်အတွင်းဒေသခံအကြမ်းဖက်သမားတွေရဲ့ခုခံတိုက်ခိုက်မှုတွေနဲ့ရင်ဆိုင်ခဲ့ရကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ခဲ့သလိုနှစ်ဖက်အသက်ဆုံးရှုံးမှုတွေရှိခဲ့တာဖြစ်ပါတယ်။နေကြားဆောင်ကင်းစခန်းကိုတိုက်ခိုက်မှုမှာပါဝင်ပတ်သက်တယ်လို့တန်တရားရှိသူတချို့ကလည်းတပ်မတော်ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကအခြေအနေတွေဟာအင်မတန်နှူးညံ့သိမ်မွေ့တဲ့အတွက်အစိုးရအနေနဲ့အခြေခံမှု300ကိုချမှတ်ပြီးသတိထားကင်တွယ်နေသလိုအဲ့ဒီအတိုင်းလိုက်နာကြဖို့လည်းညွှန်ကြားချက်ထုတ်ပြန်ထားကြောင်းလည်းဦးစောထေးကပြောပါတယ်။
အဲ့တော့မူလကလေးကတိုင်းမောင်တော်မှာဆောင်ရဲမောင်တော်အကြံဖက်ခံရမှုဆိုကြံဖက်တကယ်ခံရမှုနဲ့ပတ်သက်ပြီးတော့ပြန်လဲဆောင်ရဲတဲ့အခါမှာကျွန်တော်မူဝါဒ3ချက်ချမှတ်ထားတယ်3ချက်ချမှတ်ထားတာနံပါတ်1ဟိုကျွန်တော်တို့ဒီကိစ္စတွေက ဟိုအရန်ထိလဲရှာလဲပရိမခတွေကိုအခြေခံပြီးတော့ဖြစ်နေတာဖြစ်တဲ့အတွက်ကျွန်တော်တို့တတိကြီးကြီးထားဖို့ဆိုတာမူဝါဒတစ်ပါမူဝါဒနှစ်ကတော့ဒီလိုဆောင်ရွက်တဲ့အခါမှာလူ့ကိုယ်ရေးချိုးဖောက်မှုတွေမရှိအောင်ဆောင်ရွက်ဖို့နံပါတ်3ချက်ကတော့ကျွန်တော်တို့ဥပဒေနဲ့ညီဆောင်ရွက်ဖို့ဒီမူဝါဒဒါနိုင်ငံတော်ချလာတဲ့မူဝါဒအဲမူဝါဒကိုတမတော်ဘက်ကလည်းအစင်းစင်းပေါ့ဒီလိုဆက်လက်ပြီးတော့ညံကြားထားပြီးသားဖြစ်တယ်မြန်မာနိုင်ငံရဲတပ်ဖွဲ့ပေါ့မြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကလည်းအစင်းစင်းတာဝန်ယူတာဝန်ခံမှုနဲ့ကျွန်တော်ညံကြားသားဖြစ်တယ်အကယ်အကြရာတိုင်းကျွန်တော်တို့ချတဲ့အတိုင်းကျေလို့ချက်လာခဲ့ရင်တော့ကျွန်တော်တို့ကတော့အရေးကြီးမယ်ဆိုတာပြောထားပြီးသားဖြစ်တယ်။အဲ့ဒါကိုလည်းကျွန်တော်တို့ဒီတိုင်းဝင်ကြီးကိုယ်တိုင်လည်းအချိန်ကြီးအစ်စ်ခံနိုင်အောင်သူဆောင်ရွက်ထားတယ်ဆိုပြီးတော့ဆောင်ရွက်ဖို့လမ်းညွန်ခဲ့တယ်။အိမ်မောင်တော့ကိုယ်တိုင်တော့ရောက်စင်ပါပဲ။အဲ့လိုလမ်းညွန်ထားတဲ့အပေါ်မှာဒီ video file တော့ကြက်နဲ့လာတယ
်။လက်ရှိအချိန်မှာတော့ရိုက်နဲ့ကန်ကြောက်တဲ့ကိစ္စမှာပါဝင်တဲ့ရဲမှုရဲထွန်းနိုင်ဒူရဲအုပ်တေစာလင်းဗီဒီယိုမှာတန်းရက်ကူသူတပ်ဖွဲ့ဝင်ဇော်မျိုးထိုက်နဲ့တခြားရဲတပ်ဖွဲ့ဝင်တဦးပေါင်း၄ဦးကိုဖော်ထုတ်နိုင်ခဲ့ပြီးဖြစ်ပြီးတခြားသူတွေကိုဆက်လက်စုံစမ်းဖော်ထုတ်နေဆဲဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီနှစ်တကူနေ့မှာတော့မြန်မာနိုင်ငံရဲ့နှစ်ချုပ်သုံးသပ်ချက်အထူးအစီအစဉ်ကိုတင်ဆက်ပေးဖို့အစီအစဉ်ထားပါတယ်ရှင်2016ခုနှစ်အတွင်း NND အစိုးရရင်ဆိုင်ရတဲ့နိုင်ငံရေးစီးပွားရေးနိုင်ငံတကာဆက်ဆံရေးနဲ့လုံခြုံရေးစတဲ့နယ်ပယ်အသီးသီးကဖြစ်ထွန်းမှုတွေကို VOA ရဲ့နှစ်ချုပ်နိုင်ငံရေးစကားဝိုင်းမှာဒေါက်တာရံမျိုးသိန်းဦးစီသူအောင်မြင့်နဲ့ဦးခိုင်မောင်ရီတို့နဲ့အတူဒေါခင်စိုးဝင်းကသုံးသပ်ဆွေးနွေးထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာနှာစင်ပါရှင
်2016ခုနှစ်အပြည့်မှာမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်ဖြစ်ထွန်းခဲ့တဲ့ဒီနိုင်ငံရေးစီးပွားရေးနောက်ပြီးတော့ဥရီရေးရာနိုင်ငံရဲ့လုံခြုံရေးစာရာတွေကိုပြန်ပြီးတော့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ဒီနေ့ကျွန်တော်တို့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်ဒေါက်တာရံမျိုးသိန်းရဲ့နောက်သတင်းစာဆရာဦးစီသူအောင်မြင့်နဲ့ဦးခိုင်မောင်ကြီးဒီလွှတ်တော်ကိုအမြဲတမ်းပြင်ပကနေစောင့်ကြည့်ကဲခတ်လေ့လာနေတဲ့ဦးခိုင်မောင်ကြီးပါဦးခိုင်မောင်ကြီးရဲ့အရင်တော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒီနေ့စပြီးတော့ဆွေးနွေးချင်တာကတော့ကျွန်တော်တို့ဒီ2016ခုနှစ်အတွင်းမှာအထူးကြဆုံးဖြစ်ပျက်ခဲ့တာကတော့ဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့တကယ်အဓိကအတိုက်ခံပါတီကြီးဘဝကနေပြီးတော့ဒီအာဏာရဥဆောင်ပါတီအစိုးရဖြစ်လာတဲ့ဖြစ်စဉ်ပေါ့နော်အဲ့ဒီမှာဒီမလ30ရက်နေ့ကနေစပြီးတော့ဒီ NLD အစိုးရအသွင်ပြုကူပြောင်းလာခဲ့တယ်ပေါ့နော်အဲ့ဒီ NLD အစိုးရအသွင်ကူပြောင်းရေးမှာဟိုချောချောမွေ့မွေ့ပဲအသွင်ကူပြောင်းရေးကာလဖြစ်ထွန်းခဲ့ပါတယ်အဲ့တော့အဲ့ဒီဒီကူပြောင်းရေးကာလနောက်ပိုင်းပေါ့အခုလက်ရှိအခြေအနေဒီပေါ့ NLD အစိုးရအနေနဲ့ဘလောက်အတိုင်းဓာတ်ထီများဟိုခြေနှောင်းကိုလှမ်းနိုင်ခဲ့ပါပြီလဲရှင်အ
ဲကျွန်တော်အမြင်သာတော့မှကျွန်တော်တို့ဒီကျွန်တော်တို့နိုင်ငံရဲ့တမိုင်းပေါ့လေနှစ်ပေါင်း50ကျော်မှာဒါပထမဆုံးပြည်သူလူထုကနေပြီးတော့ရွှေကောက်တင်မြောက်တဲ့ဒီဥဆောင်တဲ့အစိုးရတက်လာတယ်ပေါ့အဲ့တော့ဒီနေ့အခြေတွက်မယ်ဆိုရင်အစိုးရတက်တန်းကကျွန်တော်တို့6လရှိပြီ6လဆိုတာစုစုပေါင်းတက်တန်းရဲ့ကျွန်တော်တို့15ရာခိုင်နှုန်းလောက်အပြီးဆုံးသွားပြီပေါ့လက်ရှိအချိန်ဒီမှာကျွန်တော်အမြင်အဖြစ်တော့ဟိုအစိုးရရဲ့ပေါ့လေဒီစွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့အဲကျွန်တော်ကတော့ပုံမှန်လေးလေးပြောရင်ကျွန်တော်ကတော့အားမရဘူးဆိုလိုချင်တဲ့သဘောကအဲကျွန်တော်တို့ဟာဟလာအခုရေတွင်သူအခုရေကြီးတော့ဖြစ်ဖို့လို့ဟိုမျော်လင့်တာမဟုတ်ဘူးသို့တော်လည်းပဲကျွန်တော်တို့နိုင်ငံရဲ့အပြောင်းအလဲမှာတကယ့်ကိုစနစ်ကျတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်ဖို့အတွက်ဒီ6လအတွင်းမှာဘလောက်ထိအခြေခံခေါင်းတွေကိုလုံနိုင်လဲဆိုတော့ပြန်ကြည့်တဲ့အခါကျတော့အားမရဘူးလို့ကျွန်တော်ကသုံးသပ်တာအဲ့ဒီအခါကျတော့ကျွန်တော်ကတော့တိုက်တွန်းချင်တာဒါပေမဲ့3လအတွင်းပေါ့လေဥမာ3လနေရင်ကျွန်တော်တနှစ်ပြည့်မယ်အဲ့ဒီ3လအတွင်းမှာဟလာအစိုးရအဖွဲ့အနေနဲ့ဟလာဝင်ကြီးဌာနအလိုက်ပေါ့နော်သူတို့ရဲ့အားသာချက်အားနည်းချက်တွေကိုစနစ်တကျဆန်းစစ်ပြီးတော့နော်ပြုတ်ပြင်ပြောင်းလဲနိုင်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင်ကျွန်တော်တို့2018ခုနှစ်အတွင်းမှာအစိုးရအဖွဲ့နဲ့ပတ်သက်ပြီးကျွန်တော်တို့ချင်းချင်းမမညှော်လင့်လို့ရနိုင်ခြင်းနဲ့လို့ကျွန်တော်ကသုံးသပ်တယ်
ဟုတ်ကဲ့ပါဒီ NLD အစိုးရအနေနဲ့ကလည်းပြီးခဲ့တဲ့အစိုးရအဆက်ဆက်ပေါ့နော် သူတို့ရဲ့ဆိုးမွေကောင်းမွေကိုဆက်ပြီးလက်ခံခဲ့ရတော့သူတို့ရဲ့ဆိုးမွေအများစုပေါ့လေအဲ့ဒီအများစုကိုပြုပြင်ပြောင်းလဲဖို့ဆိုတာလည်းသူတို့မှာအခက်အခဲအများကြီးရှိပါလိမ့်မယ်။နောက်ပြည်သူလူထုတဦးချင်းစီရဲ့ပြုပြင်ပြောင်းလဲလူစိတ်ပေါ့ဘေးကနေထိုင်ပြီးဝေဖန်နေမဲ့အစားပြည်သူလူထုအားလုံးတဦးချင်းစီရဲ့စီကံတည်ဝမှုပေါ့ပြည်သူလူထုတဦးချင်းစီတာဝန်သိမှုကလည်းလိုအပ်တယ်လို့ကျွန်မလည်းသုံးသပ်ပါတယ်။အဲ့တော့ဥက္ကဋ္ဌမောင်ကြီးအနေနဲ့ပေါ့နော်အဲဒီလွှတ်တော်ထဲမှာဒီဥပဒေပြုလွှတ်တော်ပေါ့ဒီနိုင်ငံတကာနိုင်ငံမှာအရေးကြီးဆုံးဖြစ်တဲ့ဥပဒေပြုဒီလွှတ်တော်ဒီဥပဒေပြုရဲ့မန်တိုင်မှာပေါ့လေ NLD ဒီအများစုဦးဆောင်တဲ့လွှတ်တော်တွေဖြစ်လာပြီပေါ့အဲ့ဒီမှာရောဒီလွှတ်တော်တွေရဲ့ဒီဥပဒေပြုရဲ့အခန်းကဏ္ဍကိုဘယ်လိုသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့သူလွှတ်တော်ကအစိုးရတဲ့စာရင်ပို့ပြီးတက်တမ်းပို့ရှိကြပါလေသူကအရင်စခဲ့ရတာဇန်နဝါရီ31ကနေစတာဆိုတော့17လရှိပါပြီတနည်းနီးပါးပေါ့တနည်းနီးပါးကိုကျွန်တော်ကလက်ရှိတနည်းစာလုပ်ခဲ့တဲ့အနေဒီအနေရပါတီရဲ့လွတ်တော်ကိုယ်စားလှယ်တဲ့လှုပ်ရရဲ့ပြီးခဲ့တဲ့လွတ်တော်9နှစ်တာကာလမှာ17လပိုင်းလုပ်ခဲ့တဲ့အလုပ်တွေရှင်ထိုးကြည့်ပါလေကျွန်တော်တို့ပြည်သူအစိုးရဆစ်ဆစ်ဖြစ်လာတာကိုထောက်ခံတယ်ကြိုးဆိုတယ်ပြည်သူလူထုကလည်းတအားမျှော်လင့်တယ်ဒါပေမဲ့ပြည်သူလူထုမျှော်လင့်တယ်လို့ဖြစ်မလာတာတော့ကျွန်တော်လက်စိတ်မကောင်းဖြစ်တယ်အဲဒါပေမဲ့ဥပဒေတွေကိုသူတို့လောက်ကြတယ်တချို့ကတဝဲဝဲလည်နေတဲ့ဟိုရက်ကြီးဥပဒေလိုပြင်လာလေးတွေတချို့တကယ်လူတို့ကရင်ပတ်နဲ့ခံစားမဲ့ဥပဒေမျိုးချက်ချင်းဖြစ်ချင်တာမျိုးတွေရှိပါတယ်တချို့ဥပဒေတွေဒလေးဖြစ်နေကြံ့ကြံ့နေတယ်တချို့ဟိုမြောက်ဒီမြောက်ဥပဒေတွေရှိနေတယ်ဟိုမြောက်ဒီမြောက်ဆိုတာဘယ်လိုမှမစော်ကားပါဘူးဥပဒေပြုထားပြီးရင်အဲ့ဒီဥပဒေကကျင့်သုံးရမှာမကျင့်သုံးနိုင်တဲ့နောက်ကနှီးဥပဒေမပေါ်လာသေးဘူးအဲ့တော့နှီးဥပဒေမရှိရင်ဥပဒေကကျင့်သုံးလို့မရတော့ဟိုမြောက်ဒီမြောက်ဥပဒေမရှိလားရှိတယ်ကျင့်သုံးလို့ရလားမရဘူးအဲ့လိုဥပဒေတွေရှိတယ်အဲ့ဒီအတွက်အဲ့ဒါတွေကိုနှီးဥပဒေအမြန်အကောင့်ထဲပေါ်မှာရှိတယ
်ဟုတ်ကဲ့ပါအဲ့တော့အဲ့ဒီနှီးဥပဒေအကောင့်ထဲပေါ်တာဘယ်သူမှတာဝန်ရှိတာပါလဲရှင
်ဟုတ်ကဲ့နှီးဥပဒေတကယ်တော့ဥပဒေပြုရေးကလွတ်တော်ဖြစ်တယ်ဒါပေမဲ့ဥပဒေတွေကိုရေးဆွဲဖို့ဥပဒေတွေကိုလွတ်တော်တင်ဖို့အတွက်လွတ်တော်ကိုယ်စားလှယ်တွေရောတည်ထောင်စုအဖွဲ့အစည်းဝင်တွေရောမှာတာဝန်ရှိပါတယ်အဲ့တော့ဒီဥပဒေတွေကိုနှီးဥပဒေရှိပြီးပြီနော်ဥပဒေရှိပြီးပြီနှီးဥပဒေလိုတယ်ဆိုရင်သူ့ပြဌာန်းတဲ့အတိုင်းပဲပြပောင်90တွင်ဥပဒေပြရမယ်ဆိုတော့ဥပမာရုပ်တံဥပဒေရုပ်မြင့်တန်ကြားနဲ့အတန်ထုတ်ရင်ဂျင်းဆိုင်ရာဥပဒေဆိုရင်နှီးဥပဒေပြရတော့မှာဒါပေမဲ့မပြုတ်နိုင်ဘူးမပြုတ်နိုင်ရင်သူကအရင်ဥပဒေကကိုပါဥပဒေချိုးဖောက်နေတယ်ဖြစ်တယ်အဲ့တော့ဥပဒေကဥပဒေတန်ချိုးဖောက်တဲ့သဘောမျိုးဆက်ရောက်နေတဲ့အတွက်ဒါဥပဒေတူတူတွေမှာလည်းတာဝန်ရှိတယ်လို့ပြည်ထောင်စုအဆင့်အစိုးရဖွဲ့စည်းဝင်နေတာလေမိမိဌာနအလိုက်ပြုရမယ့်ဥပဒေကိုစဉ်းပြုစုပြီးတော့မှနှီးဥပဒေပြုဖို့လို့ရင်ပြုရမှာဖြစ်ပါလေ
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါ။အဲ့တော့ဒီနိုင်ငံတော်ရဲ့အတိုင်းအမြင်ကပုံကူဖြစ်လာတဲ့အခြေအနေပေါ့နော်။ဦးစီးပြောင်းမြင့်နေနေပေါ့။ဒီသမရဖြစ်ခွင့်မရှိဘူးပုံမှန်59စာလုံးရဒီထောင်ဆန်းစုကြည်နေတဲ့နိုင်ငံကောင်းဆောင်တူဖြစ်အောင်ဆိုပြီးတော့နိုင်ငံတော်ရဲ့အကြံပေးပုံကူအဖြစ်နဲ့ဟိုတို့တခုဖန်တီးပြီးတော့ဒီနိုင်ငံတော်အကြီးအကဲဖြစ်လာခဲ့တယ်ပေါ့နော်အဲ့တိုင်းနိုင်ငံပုဂ္ဂိုလ်ဖြစ်လာခဲ့တယ်အဲ့ဒါနဲ့ပတ်သက်လို့ဥစည်းတော်မြင့်နေတဲ့ဒါအထီရောက်မှုရှိပါသလားဒေါက်ဆာစုကြည်တဲ့နိုင်ငံတကာမှာတင်းတင်းတင်းတင်းနဲ့သွားလို့လာလို့လည်းရတယ်သူကနိုင်ငံခေါင်းဆောင်တယောက်နေနဲ့ဥဆောင်လာပြီပေါ့နော်အဲ့ဒီအခြေအနေပေါ်မှာဒေါက်ဆာစုကြည်ရဲ့ဥဆောင်မှုပိုင်းပေါ့နော်ဘယ်လိုသုံးသပ်လို့ရပါလဲရှင
်အဲကျွန်တော်ထင်တယ်ဒီဥစ္စာကလက်တွေ့ကျတဲ့ဖြစ်ရှင်းမှုလို့ပဲကျွန်တော်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒေါက်ဆာစုကြည်သမရဖြစ်ဖို့ဆိုရင်ဒါအားလုံးသိတဲ့အတိုင်းပဲဖွဲ့စည်းဖို့အခြေခံဥပဒေမှာပါတဲ့ပုံမှန်59စာလုံးကိုပြင်ဆင်ဖို့လိုအပ်တယ်ဒါပေမဲ့အဲ့ဒီဥစ္စာကိုအရှိပိုင်းမှာမလုပ်နိုင်ခဲ့ဘူးပြီးတော့မှနောက်ယူကော့ပွဲမှာနိုင်ပြီးတဲ့နောက်ကာလမှာလည်းညှိတာနှိုင်းတာတွေရှိခဲ့တယ်ဒါပေမဲ့အဲ့ဒီညှိနှိုင်းနေတဲ့ဟိုကာလမှာလည်းဒီဥစ္စာအဆင်မပြေဘူးလို့ကျွန်တော်တို့ဟိုကြားသိရတာပေါ့နော်အဲ့လိုကာလမျိုးမှာဘယ်လိုပဲဖြစ်ဖြစ်ဖွဲ့စည်းပုံဆိုတာတော့ဖွဲ့စည်းပုံအခြေခံဥပဒေပေါ့ဒါပေမဲ့ဒီတိုင်းပြည်မှာတကယ်ပြည်သူလူယူကော့တင်ပြောင်းလိုက်တဲ့ခေါင်းဆောင်ကဒေါက်ဆန်းစုကြည်ဖြစ်တယ်သူဥဆောင်မယ်အဲဆိုတဲ့ခါကျတော့ဖွဲ့စည်းပုံကိုလည်းမထိခိုက်စေဘူးပြီးတော့မှလက်တွေ့လည်းကြားတဲ့ဖြစ်ရှင်နီးမျိုးနဲ့နိုင်ငံတော်ကြီးတန်ဖိုးကပုံကိုဆိုတော့အဲ့ဒီအနေအထားတစ်ခုကိုဖန်တီးပြီးတော့မှအခုလိုသွားတဲ့ဟာကအခုလောဆယ်ကျွန်တော်ကြည့်လိုက်တဲ့ခါကျကျွန်တော်တို့ပြည်တွင်းမှာလည်းဘာမှပြဿနာမပေါ်ဘူးအရေးကြီးဆုံးဖြစ်တဲ့တပ်မတော်လို institution တွေရတယ်ဒါကိုကောင်းကောင်းလက်ခံထားတယ်အဲပြီးတော့မှနောက်နိုင်ငံတကာကိုကြည့်လိုက်တဲ့ခါကျတော့လည်းဒီနိုင်ငံရဲ့အဓိကခေါင်းဆောင်ကဒေါက်ဆန်းစုကြည်လို့ပဲအသိမှတ်ပြုထားတဲ့ခါကျတော့ကျွန်တော်ထင်တယ်ဒါဘာမှပြဿနာရှိတဲ့ကိစ္စတစ်ခုလို့မမြင်ပါဘူးဥပဒေနဲ့လည်းညီညွတ်ပါတယ်တိုင်းပြည်ရဲ့ကောင်းကျိုးနဲ့လည်းညီညွတ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒေါက်ဆန်းစုကြည်ရဲ့ဥဆောင်မှုအောက်မှာပေါ့နော်ဒီ NLD အစိုးရအနေနဲ့ဒီဥပဒေပြုရေးလွှတ်တော်ဒီအုပ်ချုပ်မှုဘိုင်းဆိုင်ရာတွေတော့ပေါ့သူတို့တွေရောဒေါက်ဆန်းစုကြည်ဒီစိတ်သွားတိုင်းကိုပါအောင်သူတို့တွေရောလိုက်နိုင်ပါရဲ့လားရှင်အခုပြီးခဲ့တဲ့နှစ်အတွင်းမှာပေါ့လေ
ကျွန်တော်မြင်ကတော့ဟိုကျွန်တော်တို့နိုင်ငံရဲ့အနေထားပေါ့လေအာနှစ်ပေါင်း90ကျော်လောက်ကျွန်တော်တို့ကအာဏာရှင်စနစ်အောက်မှာနေရတယ်ရှင်းပြောရင်ဟိုအဖွဲ့အစည်းတွေဟလာလုံထုံးလုံးကြီးတွေအားလုံးကိုဟိုဖျက်ဆီးခံလိုက်ရတယ်ပ ပြီးတဲ့အခါမှာအခုချိန်ကျမှကျွန်တော်တို့ကလာလွန်ခဲ့တဲ့9နှစ်ကနေမှစပြီးတော့လာစရတယ်။ဒါပေမဲ့တကယ်တမ်းပြောမယ်ဆိုရင်ကျွန်တော်တို့လွန်ခဲ့တဲ့ဟလာတနှစ်လောက်ကမှကျွန်တော်တို့တကယ်ပြည်သူကနေရွေးကောက်တင်မြောက်တဲ့အစိုးရဆိုတာပေါ်လာတယ်။အဲ့ဒီအချိန်မှာကျွန်တော်အမြင်ကတော့ကျွန်တော်တို့နိုင်ငံမှာတကယ်လိုအပ်တာကတကယ်အားကောင်းတဲ့အစိုးရတကယ်အားကောင်းတဲ့လွှတ်တော်။နောက်ပြီးတော့အဲ့ဒီလွှတ်တော်နဲ့အဲ့ဒီအစိုးရအပြန်အလှန်ထိန်းချုပ်မှုအားကောင်းတဲ့ပုံစံမျိုးဒီလိုပုံစံမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့လက်ရှိအချိန်တွေမှာကျွန်တော်သုံးသပ်မိသလောက်ပေါ့လေ။နိုင်ငံတော်ရဲ့အတိုင်းအတာပုံကိုဒေါ်ဆန်းစုကြည်ညွန်မှန်းတလို့နောက်ကသူ့ရဲ့ဟိုလူတွေကလိုက်ပြီးတော့လုံနိုင်မှုအပိုင်းမှာအားနည်းနေတယ်လို့ကျွန်တော်ကမြင်တယ်။အဲနောက်တစ်ခုကကျွန်တော်တို့ကဗာလဲဆိုတော့ဟိုလက်ရှိအခြေအနေကအချက်တဲတွေများတယ်စိန်ခေါ်မှုတွေများတယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ကအားလုံးပါဝင်နိုင်တဲ့ပုံစံမျိုးကိုစဉ်းစားဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။အဲဥမာအဖြစ်ကျွန်တော်ဆိုလိုချင်တဲ့သဘောကကျွန်တော်တို့အစိုးရကြီးပဲလွတ်တော်ကြီးပဲတတ်တတ်လုပ်နေတာမျိုးမဟုတ်ဘဲနဲ့ဟလာမိဘနိုင်ငံရေးပါတီတွေနောက်ပြီးတော့မိဘကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေနောက်သတင်းမီဒီယာနောက်ကျွန်တော်တို့ဟို Facebook လိုမျိုး Social Media ဒါတွေအားလုံးရဲ့ပေါ့လေဝန်ရံမှုနဲ့အတူကျွန်တော်တို့ဟာစနစ်တကျတွားနိုင်မှကျွန်တော်တို့တိုင်းပြည်ရဲ့ဟိုနိုင်ငံရေးအကြောင်းလဲဟာပို့ပြီးတော့အားကောင်းແນ່ລູຈົນວ່າເອີ້ລູຕົງຕັດပါတယ်
ဟုတ်ແກ່ပါဟູຍິງຈັນຍີ້ນະເສັດໆປີບໍ່ບໍ່ເນາະດີຍິງຈັນຍີ້ກະດໍອອງຊັ້ນສຸດຍາດີປີ27ຍາຊູປິນລົງຍີ້ລາການອຸດຕິຫນີပါບີເອີ້ລະເອີ້ລູອຸດຕິຫນີແດ່ໄຊ່ນແນ່ມາແບບດີເລັດຫມັດຍີ້ທູ້ແດ່ NCA ເລັດຫມັດຍີ້ທູ້ແດ່ອພ່ວຍໃນ NCA ເລັດຫມັດບໍ່ຍີ້ທູ້ວ່າໄດ້ແດ່ອພ່ວຍດີແຕ່ຕໍ່ຕໍ່ລີ້ບໍ່ລີ້ຫູဟိုအရှုပ်အရှင်းတွေလည်းအများကြီးဖြစ်နေကြတယ်အခုလောလောဆယ်မှာပဲတိုက်ပွဲတွေလည်းဖြစ်နေကြတယ်ဆိုတော့အဲ့ဒီတိုက်ပွဲတွေအဆုံးတိုင်ရေးအတွက်ကိုဟိုဒေါ်ဆန်းစုကြည်အနေနဲ့ပေါ့နော်ဒီဟိုစစ်တပ်ဘက်ကရောဒီဘက်ကလက်နက်ကိုင်အင်အားစုဘက်ကရောသူ့အနေနဲ့ဖြောင်းပြတဲ့ဟာမျိုးတွေပါလုတ်ပေးနိုင်ဖို့များရှိလားရှင
်အဲ့ဒီဥစ္စာကဒေါ်ဆန်းစုကြည်တက်လာကလေးက तू ကျွန်တော်နားလေတဲ့လောက်ကတော့ तू နံပါတ်1ဥစ္စာပေးပဲတိုင်းပြည်မှာဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ဒီကုဏတော့လက်နက်ကိုင်ပြည်ပခါတွေရှိနေရင်တိုင်းသားစီလုံးညီမှုမရှိရင်ဘယ်လိုမှလုပ်လို့မရဘူးဆိုတာသူနားလေတယ်တကယ်လဲအဲ့ဒါကိုအကောင့်တက်ပေါ်တယ်ဒါပေမဲ့ပဋိပက္ခတွေရဲ့တဘာဝကအခုဘာဖြစ်နေတယ်လဲဆိုတော့အခုကျွန်တော်တို့ကရှေ့အစိုးရအဖွဲ့တော်ကဆိုရင်ပဋိပက္ခကဘယ်နှစ်ဘက်ပဲရှိတယ်အစိုးရတပ်မတော်ကတစ်ဖက်ပြီးတော့မှလက်နက်ကတိုင်းသားတွေကတစ်ဖက်အခုကျတော့ကျွန်တော်တို့ကပို့ပြီးတော့အားကောင်းသွားတာကပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရနဲ့လွှတ်တော်ကလည်းဘယ်တစ်ဖက်အနေနဲ့ရှိလာဆိုတော့အင်အားစု၃ခုပေါ့ဒီအင်အားစု၃ခုမှာရေရှည်ပဋိပက္ခဖြစ်လာကြတဲ့အခုဆိုရင်တပ်မတော်နဲ့လက်နက်ကတိုင်းသားတွေရှိတယ်ဒါကိုဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ကပြင်းငိမ့်သွားအောင်ကြားဝင်ပြီးတော့သူလုံနေတယ်လုံမဲ့အစီအမံတွေကိုလည်းသူသေးသေးချာချာချတယ်အဲသေးချာချနေပြီမဲ့ဒီဘက်နှစ်ဘက်ကိုကျွန်တော်ပြန်ကြည့်တဲ့ခါကျတော့တပ်မတော်ဘက်ရှိတယ်လက်နက်ကတိုင်းသားတွေဘက်ရှိတယ်အဲလက်နက်ကတိုင်းသားတွေဘက်မှာလည်းနှစ်မျိုးတစ်ခါပြန်ရှိတယ်တခုကတော့ဒီအပြစ်ခတ်ရက်စဲလုပ်ပြီးတော့မှအခုငင်းငယ်ရေးလုပ်ငန်းစီတွေကိုရှေ့ဆက်သွားနေတဲ့ခင်ယူဦးဆောင်တဲ့အုပ်စုရှိတယ်နောက်တစ်စုကတော့ကိုရီလက်မှတ်မထိုးသေးဘူးတိုက်ပွဲတွေအကြီးကြီးဖြစ်နေတဲ့ကြရီဦးဆောင်တဲ့အုပ်စုတွေရှိတယ်ရှိတော့အဲဒါကျွန်တော်ပုံပွင့်လင်းလင်းပြောမယ်ဆိုရင်တော့ဒီဟာနဲ့ပတ်သက်လို့ဒေါ်စုကဘလောက်ပဲစိစက်တော်ညာလဲပဲအင်အားစုတစုတစုကဒီငင်းငယ်ရေးကိုမလိုလားဘူးဆိုရင်ဒါလောက်ရတာတော်တော်ခက်တယ်ဒါကျွန်တော်ဟိုပုံဝင်လင်းဝေဖန်ရမယ်ဆိုဥပမာ KIA ဆိုရင်ဟိုရှေ့ပိုင်းမှာကလေးကထားပါတော့ဒီပြီးခဲ့တဲ့ NC လက်မှတ်ထိုးတော့ဆိုရင် तू ကလက်မှတ်ဘာလို့မထိုးလဲဆိုတော့အကြောင်းတစ်ချက်ပြရတယ်အဲ့ဒါဘာလဲဆိုတော့အကုန်လုံးပါဝင်ဝင်မရလို့သုံးဖွဲ့ကိုဟိုခြံခဲ့တယ်ပေါ့နော်သုံးဖွဲ့ဆိုတာကကိုကန့်ရှိတယ်အဲပြီးတော့မှတောင်းပလောင်ဖွဲ့ရှိတယ်ပြီးတော့မှ AA ရခိုင်ဖွဲ့ရှိတယ်အဲ့တော့နောက်ပိုင်းကာလမှာကျွန်တော်တို့မျှော်လင့်တာကတော့ဒီသုံးဖွဲ့ပါဝင်လာအောင်ဘယ်လိုမျိုးဆက်ပြီးတော့ညှိနှိုင်းနေဆိုရင်ဒါက NCA စာချုပ်မှာပြည့်စုံသွားမှာပေါ့ဒါပေမဲ့အဲ့လိုမဟုတ်ဘူးအဲ့တော့ KIA အဖွဲ့ကအဲ့ဒီသုံးဖွဲ့ကိစ္စကိုထပ်မပြောရဲဘဲနဲ့နောက်ထပ်အစ်စ်တွေကထပ်တင်လာတယ်ထပ်တင်လာတဲ့စီမှာနောက်ဆုံးဆိုပါတင်လာလဲဆိုတော့အချက်၈ချက်တင်ထားတယ်၈ချက်ကိုဒါဆွေးနွေးပြီးအဲ့ဒီတော့မှသာ NCA ထိုးမယ်ဆိုတာတခါလာတယ်အခုနောက်ဆုံးမှဆိုရင်ဆွေးနွေးမယ်ဆိုရင်တော့မှတဖွဲ့ချင်းလည်းမဆွေးနွေးဘူးအဲပြီးတော့မှဒါ၄ဖွဲ့ပေါင်းပြီးဆွေးနွေးမယ်ပါညာဆိုတော့အဲ့ဒီလိုအခက်ခဲအကြက်တဲတွေကိုဒေါ်ဆန်းစုကြည်ကဟိုရင်ဆိုင်နေရတယ်ရင်ဆိုင်နေရတဲ့အခါကျတော့ပြိပက္ခတွေရဲ့သဘောသဘာဝကဘက်တစ်ဖက်ဖက်ကဒီလိုမျိုးဟိုဘာလဲလိုက်ပါလာခြင်းမရှိဘူးဆိုရင်လောက်ရတာတော်တော်ခက်တယ်အဲ့တော့အဲ့ဒီဥစ္စာကိုဒေါ်ဆန်းစုကြည်ကစစ်စက်ညှိနှိုင်းမှုနဲ့ပြေလည်အောင်တော့သူစူးစမ်းရမှာပဲဒါပေမဲ့လွယ်သလားဆိုတော့ကျွန်တော်ထင်တယ်မလွယ်ဘူးလို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဒါပေမဲ့2019ခုနှစ်မှာနှစ်သစ်မှာအလုံးစစ်ပွဲတွေငြိမ်းချမ်းပြီးတော့ငြိမ်းချမ်းရေးရအောင်လို့ကျွန်တော်ဆုတောင်းကြပါစို့ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျေးဇူးများကြီးပ
ါဒါကတော့ VOA မြန်မာပိုင်းရဲ့ Editor Docking Sowin Season တင်ဆက်တဲ့မြန်မာနိုင်ငံရေးနှစ်ချုပ်သုံးသပ်ချက်အထူးအစီအစဉ်ကိုဒီသတင်းမှတ်ရဲ့ဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2019ခုနှစ် January လ1ရက်နေ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို9:00နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ခဏတွေကိုဇက်တိုက်တင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးသံတာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်ရှင်နှစ်သစ်အထူးအစီအစဉ်ဖြစ်နေတင်ဆက်ထားတာကိုနားဆင်ပါရှင်
ပါလို့မြန်မာပြည်ကပေးစာများအစီအစဉ်ကနေနှုတ်ခွန်းဆက်တာပါရှင်။နှစ်တစ်နှစ်ကုန်လုံးပြီးနှစ်တစ်ကိုကူးပြောင်းတဲ့ဒီကနေ့နှစ်ဆန်းတည့်ရက်နေ့မှာတော့ပြီးခဲ့တဲ့2016တနှစ်တာသောရရှင်တွေရေးကြပြောကြတဲ့အထက်ကမြန်မာပြည်ရဲ့ထူးခြားတဲ့ဖြစ်ရပ်လေးတွေနဲ့သောရရှင်တွေရေးလာကြတာတွေကိုပြောပြပေးခြင်းပါတယ်။ပြီးခဲ့တဲ့နှစ်အစောပိုင်းတုန်းကမြန်မာနိုင်ငံမှာအရက်သားအစိုးရအသစ်တက်လာလို့ကြိုးဆိုပါတယ်ဆိုတဲ့သောရရှင်တွေရဲ့အစားတွေကိုအပီလာမှာကျွန်တော်တို့ဖော်ပြနိုင်ခဲ့ပါတယ်နော်။အဲဒီကအစားတွေထဲမှာဆိုရင်တော့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့ဟာတရားဝင်တာဝန်တွေကိုစတင်ထမ်းဆောင်ဖို့ပြည်အောင်စုလွှတ်တော်မှာဗိုလ်ချုပ်နေကကတိသစ္စာပြုခဲ့ကြပါတယ်။နှစ်ပေါင်း90ကျော်အတွင်းမှာပြည်သူတွေတခဲနဲ့မဲပေးရွေးချယ်ခဲ့တဲ့အရသာအစိုးရအာဏာလွှဲပြောင်းယူတဲ့တမိုင်းဝင်အခမ်းအနားကိုတော့နိုင်ငံပိုင်းရုပ်သံရေဒီယိုနဲ့လွှတ်တော် Channel တို့ကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။အဲလိုမျိုးအရသာသမရဦးထင်ကျော်တက်လာပြီးတော့မြန်မာနိုင်ငံအပြောင်းလဲအတွက်တမိုင်းမှာတကယ်ကိုမှတ်တမ်းတင်လောက်တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့သောရရှင်နေကျွန်တော်တို့ VOA ကနေပြီးတော့ရုပ်မြင်သံကြားထုတ်လွှင့်ပေးတဲ့သတင်းကိုကြည့်ရှုပြီးတော့အခုလိုမျိုးရေးလာကြပါတယ်။အောင်အောင်ကျော် NLD ဆိုတဲ့သောရရှင်ကအစိုးရလက်ထက်မှာအလုပ်အကိုင်အခွင့်အလမ်းနဲ့လူအခွင့်အရေးတွေထင်သာမြင်သာရှိစေချင်ပါတယ်လို့ရေးလာပါတယ်။မင်းထောအောင်ဝင်းဆိုတဲ့သောရရှင်ကတော့ VOE ကနေပြီးတော့သမရအကြောင်းကိုပြည်သူတွေအများသိအောင်လို့နိုင်ငံရေးအမြင်တို့နဲ့တောင်းဆိုအားဖော်ပြပေးစေချင်ပါတယ်ဆိုပြီးတော့တောင်းဆိုလာတာပါ။ငိမ့်မျိုးဆိုတဲ့ Facebook အကောင့်မှာလည်းသမရကြီးခင်ဗျာကျွန်တော်တို့ကိုယ်တိုင်ပြည်မှာပဲငိမ့်ညံ့စွာနဲ့လောက်ကင်စားတောက်ချင်ပါတယ်။သမရကြီးအလုံးလည်းမဲ့ဖြစ်နေကြတဲ့ကျွန်တော်တို့ပြည်သူတွေအတွက်အလုတ်ကိုင်းအခွင့်အလမ်းတွေဖန်တီးပေးစေချင်ပါတယ်။သမရကြီးကျမ်းမာပါစေ။ပြည်ပရောက်ရွှေမြမာတရားဆိုပြီးတော့ရေးလာပါတယ်။ User ကြီးအောင်ဆိုတဲ့ Facebook မှာလည်းစစ်ကြုံဘွားကနေလွတ်မြောက်သွားတဲ့နေ့တနေ့ပါ။နောင်နာခက်မှာငြိမ်းချမ်းပြီးတော့တဖြည်းဖြည်းတိုးတက်လာသောမြန်မာနိုင်ငံတော်ကြီးကိုကြိုဆိုပါတယ်ဆိုပြီးပြောလာပါတယ်ရှင်။မြန်မာသမိုင်းအတွက်ထင်ရှားအရေးပါလာတဲ့နောက်ထပ်ဖြစ်ရပ်တစ်ခုကိုပြပါဆိုရင်တော့အဟိုလာကုံပိုင်းမှာကျင်းပသွားတဲ့27ရာစုပင်လုံညီလာခံပဲဖြစ်ပါတယ်။ဒီညီလာခံကြီးနဲ့ပတ်သက်ပြီးတော့ VOA Facebook အစာမျက်နှာပေါ်မှာရေးလာကြတဲ့အမှတ်ချက်တွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်ရှင်။တူတူညီညီရည်ရည်ပြောင်းပြောင်းမင်တို့လည်းများတွေ့ရထားဝစဉ်27ရာစုပင်လုံညီလာခံကြီးတွင်သားချင်းများနဲ့ပျော်ပျော်ရွှင်ရွှင်တောင်ပေါ်မြေပြန့်ခွဲခြားစိတ်မှမထင်ဆိုပြီးတော့အစချီပြီးတော့ကြပြဆန်းဆန်းစာလေးတစ်ပိုက်နဲ့အတူရေးလာတဲ့သောရရှင်ဆိုင်းဆွေမောင်က
ဘယ်သူရှင်လို့တူပါတော့နိုင်ဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းစကားတွေဟာပညာရှိပြည်ပြည်အစွန်းမပါမစီမကြကြပြောသွားတာဂုံယူဝမ်းမြောက်မိပါတယ်ဗျာအချိန်ကတပြေးကြီးပြည်သူသိအောင်ပုံလင်းမြင်သာမှုနဲ့ထုတ်လင်းပေးတဲ့မြမအသံ MRTV သတင်းဌာနနဲ့တာဝန်ရှိသူအားလုံးကိုလည်းကျေးဇူးတင်မိပါတယ် TV ဖန်သားပြန်မှာကြည့်ရှုနေတဲ့ယောသားအပြစ်မဲ့တဲ့တိုင်းရင်းသားညီကိုမောင်နှမများရဲ့မျက်ဝန်းတွေမှာဝန္တာပီတိမျက်ရည်လည်လို့ပျော်မဆုံးမော်မဆုံးနဲ့27ရာစုပင်လုံညီလာခံကြီးကျင်းပနိုင်တဲ့အတွက်အမောင်တို့အောက်ကထွက်ပေါ်လာတဲ့ငင်းချမ်းရင်တမိုင်ကြောက်စာတိုင်ကြီးကိုကူညီဝမ်းဝန်းလို့လက်ခုဩဘာများနဲ့တောတော်ညံကဘာကတိအောင်ကြိုးစို့ထောက်ခံခဲ့ကြပါတယ်ဗျာ
ဒီမှာပြိုင်တူတွင်းရင်ရွေးနိုင်ပါစီဆိုပြီးရေးလာတဲ့သောရရှင်ကတော့ချစ်ချီမောင်ဖြစ်ပါတယ်
အေဂျန်တာယာပီခင်မီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်သစ်စီကိုအမေစုနဲ့အတူပြည်သူအားလုံးပြိုင်တူချီတက်ကြပါစို့မူလာတန်းဖတ်စာမှာသင်ခဲ့ဘူးသလိုပြိုင်တူတွန်းရင်ရွေးနိုင်ပါသည်ပေါ့ဗျာ
တော်ရှင်ခင်းနှင်းပြုံးကလည်းပင်လုံးမတမိုင်းသစ္စာတက်တဲ့ဆိုပြီးတော့ခုလိုမျိုးကြပြလေးတစ်ပုတ်ရေးဆက်ပြီးတော့ပို့လာပါတယ်ဝင်မြပေးကြပါတယ်ရှင
်အဆုလိုက်ထင်းစီသင်မကွဲမဲ့နွားအုပ်ပိုက်ကိုချီပြန်တက်မဲ့ရွှေဟင်းသားများစီလုံးချင်းရဲ့ခွန်အားရွာချတဲ့မိုးရေပေါက်လေးများတစ်ဆက်ချင်းတစ်ဆက်ကြွေသက်မြောင်းငယ်များစွာချောင်းငယ်များစွာမြင့်ငယ်များပမာပေါင်းစုဆုံးလာအမိရဲ့မြင့်ကြီးအေးရာနှလုံးများစွာမှသည်စီတဲမုံများစွာမှသည်တောင်ပမာစီစီလုံးချင်းနှင့်အာတစ်မွေးပြီးညင်ညွတ်ကြမဲ့သူတွေသားများသည်ပြန်အစ်စ်စားကြမည်ပြည်တော်စုရဲတဲ့အမိမြမပြေ
ဗရမားမြေအညံ့ပန်းဗရမားမြေဆိုတဲ့တော်ရှင်ကဘာပဲဖြစ်ဖြစ်ငြိမ်းချမ်းရေးအတွက်ပထမအခြေလှမ်းအစားကိုလှလက်လှလက်ကြိုးဆိုလိုက်ပါတယ်တဲ့ဆိုကြော်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်း27ပင်လုံးညီလာခံတက်ရောက်လာကြတဲ့လူကြီးမင်းတွေနဲ့တကွတိုင်းသားညီကိုမောင်နှမတွေအားလုံးစိတ်ချမ်းသာစွာနဲ့အောင်မြင်စွာပြီးဆုံးပါစေတဲ့ဟုတ်ကဲ့ပါ27ရာစုပင်လုံးညီလာခံရတော့စနေနေ့ကပဲအောင်မြင်နဲ့ပြီးဆုံးသွားခဲ့ပါတယ်နော်တော်ရှင်အောင်အောင်ကျေးလာတဲ့စာမှာသူမသိလို့မေးလာတဲ့အချက်တစ်ချက်ကိုတခြားသောရရှင်တွေလည်းသိကြမထင်လို့ကျွန်မဒီစာကိုလည်းပြန်ကြားပေးကြပါရနော်ဒီသောရရှင်အောင်အောင်က
ပင်လုံအရန်ကိုလေးနဲ့တဲ့အတိတ်ပဲရှိတဲ့စကလုံးမှာ27ရာစုပင်လုံကခွတ်ထွက်ရေးလုံးဝမဟုတ်ကြောင်းကိုပွဲမကျင်းပခင်ကတည်းကကြားခဲ့ရပါတယ်ဇာတန်းအသီးသီးနားထောင်ပြီးတော့ပြည်နယ်ခွတ်ထွက်ရေးဆိုတဲ့အတန်ကအတော်များကြပါတယ်ညီငယ်ရေးတင်ကြတာအဖြစ်ထင်းတစည်းကိုချိုးနေတဲ့ရုပ်ထုကြီးကိုမြင်အောင်မိပါတယ်ချိုးလို့မချိုးပါဘူးအခုကစူးစီးနေတဲ့ထင်းချောင်းတွေပြကြသွားလိမ့်မလားစိုးရိမ်မိပါတယ်တိုင်းသားညီကိုမောင်နှမအားလုံးမြမပြည်ကြီးငြိမ်းချမ်းပါစေလို့ဆုတောင်းကြပါစို့လို့ဆန္ဒဖြူရင်
းဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုအောင်ပြောသလိုပဲဒီပြည်နယ်ခွဲထွက်ရေးဆိုတဲ့အသံတွေအတော်များနေပါတယ်ဆိုလို့ဒါကိုတော်ရရှင်နေလဲရှင်းရှင်းလင်းလင်းသိရအောင်လို့ကျမတို့ညီလာခံတစ်ချက်နေပြီးတော့မှသွားပြီးတော့သတင်းယူထားတယ်ကျမတို့ရဲ့သတင်းတောက်ကိုသားညွန့်ကိုဒါနဲ့ပတ်သက်ပြီးတော့ဘာတွေများပြောနေကြလဲမေးကြည့်ရအောင်ပါနော်ကိုသားကတော့ဒီတော်ရရှင်စာကိုကိုသားနဲ့ဖတ်ထားသလိုပေါ့နော်ဒီတော်ရရှင်ရဲ့စာကိုကြည့်ရတာလဲစိုးရိမ်နေတဲ့ပုံမှာပဲဒီလိုမျိုးရေးထားတယ်ဆိုတော့လေပြည်နယ်ခွဲထွက်ရေးနဲ့ပတ်သက်ပြီးတော့ဆိုတော့ဒီပင်လုံးညီလာခံမှာသူတို့ဆွေးနွေးကြတဲ့အထက်မှာအဓိကအဲ့လိုအတန်များထွက်နေလို့ဒီလိုမျိုးစိုးရိမ်စရာဖြစ်လာတာလားရှင
်အဲ့ဒါကတော့နားလည်မှုလွဲတာပါလွဲရဆိုတော့ကအရင်တုန်းကစစ်စုအစစ်တချောင်းလုံးဝါရချံကြီးတို့လုပ်ခဲ့တဲ့အခါကျတော့ဆော်ရဆိုးရှင်ခွဲထွက်ရေးဖြစ်တယ်ဆိုပြီးတော့တာမန်ပြူရင်မကောက်ဘူးတချို့နိုင်ငံကြီးဆိုရှာလူရစားအလိုအတိတ်ပဲလွဲကောက်နေတာတော်များရှိပါတယ်တကယ်တမ်းသူတို့တိုင်းသားတွေဒီမိသားစုမှာတင်ခဲ့တဲ့ဆော်ရန်တွေမှာသူပြောတဲ့ဆော်ရယ်ကတော့ကိုပိုင်းပြတန်းခွင့်ဖြစ်ပါတယ်တကယ်တမ်းကျတော့ဆော်ရယ်ဆိုတဲ့မြစ်သားရကဒီဖီမကြီးမှာရှိတဲ့ဘဟုအစိုးရနဲ့တိုင်းပြည်သားကြီးတွေနောက်တစ်ခုကပြည်နယ်မှာရှိတဲ့အစိုးရတွေကြားမှာအာဏာခွဲဝေကြီးပေါ့နော်အာဏာခွဲဝေကြီးဆိုတာရင်းနှောကျွန်တော်နိုင်ငံမှာကဘဟုအစိုးရအကုန်ချုပ်ကန်ထားဒါပေမဲ့နောက်ပိုင်းမှာပြည်နယ်အစိုးရတွေနောက်တက်ကဆိုင်ရာတိုင်းနဲ့ပြည်နယ်လိုက်လူမျိုးတွေရဲ့လုတ်ပိုင်ခွင့်ကြီးပို့ပြီးတော့ရှိတာပို့တဲ့ဟိုဒီအာနာခွဲဝေကိစ္စပါအာနာခွဲဝေကိစ္စကိုအဓိကထားပြီးတော့ပြောကြတာပါ
ဟုတ်ကဲ့ဟိုကျွန်တော်တို့ American ပြည်တော်စုဒီ VOA ရုံးဆိုင်တဲ့ American ပြည်တော်စုဆိုရင်လည်းဒီပြည်တော်စုစနစ်ပေါ့ Federal စနစ်နဲ့ပဲအုပ်ချုပ်နေတာပဲเนาะဟိုဒီပြည်နယ်တွေကလည်းပြည်နယ်အစိုးရရေနောက်တော့ပြည်တော်စုအစိုးရနဲ့ပြန်ပြီးတော့ဆက်သွယ်ပြီးတော့အုပ်ချုပ်နေတာပဲ
ဟုတ်ပါတယ်ခုနပြောလို့ပါဟိုတကယ်တော့ Federal စနစ်ကအမျိုးမျိုးရှိတယ်လीအိန္ဒိယမှာလည်း Federal American နဲ့ Federal Russia နဲ့ Federal Federal စစ်ကနိုင်ငံတော်များမှာကျင့်သုံးနေ Federal စနစ်ကအမျိုးမျိုးရှိနေအခုဒီစနစ်ဘက်မှာလည်းဒါပဲစနစ်ကြတာပါBlue Federal မျိုးကျင့်သုံးမလဲ Blue Federal မျိုးသွားမလဲဘယ်လောက်ထိအာဏာခွဲဝေရေးစနစ်လောက်ကြမလဲဒါကိုစနစ်ကြတာပါခွဲထွက်ရေးကိစ္စကိုပြောနေကြတာမဟုတ်ပါဘူ
းပင်လုံညီလာခံနဲ့ပတ်သက်ပြီးတော့နေပြည်တော်မှာတွားပြီးတော့တည်င်းယူနေတဲ့ကိုသားညုံကဒီကိစ္စနဲ့ပတ်သက်လို့မေးလာတဲ့သောရရှင်တွေကိုပေးစာခံတာမှာပြန်ပြီးတော့ဖြေကြားပေးသွားခဲ့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံမှာဩဂုတ်လ24ရက်နေ့ကနှစ်ပေါင်းများစွာအတွင်းမှာအဆိုးရွားဆုံးဖြစ်နေငရင်လှုပ်သွားခဲ့လို့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေစာရီးရေးသားလာကြတာကိုဖော်ပြပေးခြင်းပါတယ်ရှင်ခင်တန်းကြီးဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကတော့
အားလုံးသောတတဝါအပေါင်းဘေးရန်ခက်သိမ်းငြိမ်းကြပါစေ။ရှီဟောင်းဖျားတွေလည်းအမြန်ဆုံးပြုပြင်ထိမ့်သိမ်းနိုင်ပါစေလို့ဒီတဘာဝဘေးကမရှောင်နိုင်ပေမဲ့လည်းအပြည့်အစုံအနည်းဆုံးနဲ့အန္တရာယ်ခက်သိမ်းငြိမ်းကြပါစေလို့မြစ်တာပို့ပါရရှင်
။ဒီငရေလှုပ်တဲ့ကိစ္စမှာဒီသတင်းဌာနတွေတစ်ခုနဲ့တစ်ခုဒီဘဲအကွာဝေးလဲဆိုပြီးဖော်ပြနေတာတွေမတူပါဘူးဆိုပြီးရေးပြီးတော့မေးလာတဲ့ Facebook ပေါ်ကပရိသတ်ကတော့အစေရဖြစ်ပါတယ်။
ဘသူ့ကိုယုံရမှာလဲအရေးကြီးသတင်းတွေမှာတယောက်တစ်ပေါက်မဖြစ်သင့်ပါဘူးသတင်းဌာနတစ်ခုက6မြို့အရှေ့ဘက်16မိုင်ခန့်နဲ့နောက်တစ်ခုက6မြို့အနောက်ဘက်12မိုင်ခန့်နဲ့
ဟုတ်ကဲ့ပါဒီမှာနောက်ထပ် VOA Facebook ပေးတဲ့တရက်ကတော့သူ့ရဲ့အမေကိုဖြစ်ထားပေးပါတယ် ကိုစန်းလွင်ဖြစ်ပါတယ်ကိုစန်းလွင်က
မြမရင်ကျမှုမွေနေ့တွေပျက်စီးဆုံးရှုံးခဲ့ရတာကတော့ရှင်နဲ့အမြထိခိုက်ခံစားရပါတယ်ဗျာ6မြို့နောက်ဘက်အယောက်ရီမြို့နောက်ဘက်ကမ်းမှာရှိတဲ့စိတ်ဖြူမြို့နောက်ဘက်ဆန်းမိုင်ခန့်ထမ်းမင်ချောင်းရွာအနီးပ
ါသူကတော့ဒေတာကံမလို့လားမသိပါဘူးဒီရွာနဲ့အတိအကျပြောလာပါတယ်ကျမတို့ဒီနိုင်ငံတကာသတင်းတွေမှာဖော်ပြနေတာကတော့ဒီ US Geological Survey American ဘူမိတိုင်းဒါရေးဌာနရဲ့ဒီတိုင်းတာအတွက်ချက်ချက်အရာစုပြီးတော့နိုင်ငံတကာသတင်းတွေမှာဖော်ပြကြတာကတော့သူက25ကီလိုမီတာ6မြို့အနောက်ဖက်25ကီလိုမီတာအကွာကိုဗဟိုပြပြီးတော့လှုပ်တာဖြစ်ပါတယ်25ကီလိုမီတာဆိုတော့ဒီမိုင်နဲ့အတွက်ချက်လိုက်ရင်တော့15မိုင်ခွဲကျော်ကျော်ဖြစ်ပါတယ်ရှင်15မိုင်ခွဲကျော်ကျော်ဒါကြောင့်မလို့တချို့သတင်းတွေမှာလည်း16မိုင်လို့ပြောကြပါတယ်ဒါပေမဲ့လေမြန်မာနိုင်ငံကဒီမြန်မာအစိုးရထုတ်ပြန်တဲ့သတင်းတွေမှာတော့6မြို့နဲ့အနောက်ဖက်12မိုင်အကွာကိုဘဟုချက်မှလောက်ပြီးတော့ငရင်လှုပ်သွားပါတယ်လို့ရေးထားတာရှိပါတယ်ဒါကတော့တော်ရရှင်နေသိထားဖို့ပါနော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီ Facebook တော်ရရှင်ဦးသားမြင့်က
တေချာတော်တခုကတော့ငလျင်ကမြေအောက်အတော်နဲ့နဲ့မှလှုပ်တာဖြစ်ပြီး84ကီလိုမီတာကျော်နဲ့လို့ပါ6မြို့နဲ့ငလျင်ဘဟုချက်12မိုင်ပဲဖြစ်ဖြစ်16မိုင်ပဲဖြစ်ဖြစ်အီတလီမှလို့10ကီလိုမီတာအနက်မှလှုပ်တာလားဆိုရင်ပကံဖျားတွေစစ်စစ်ညံ့ညံ့ဖြစ်သွားမှာကံကောင်းတယ်မှတ်ပါ
ဒီတော့ရရှင်ပြောတဲ့အချက်ကလည်းမှန်ပါတယ်။ဒီ12မိုင်အကွာကနေလှုပ်တာပဲဖြစ်ဖြစ်16မိုင်အကွာပဲဖြစ်ဖြစ်ဒီလောက်မိုင်အကွာအဝေးလောက်နဲ့သူကထူးထူးခြားခြားရိုက်ခတ်မှုမရှိဘဲနဲ့ဒီမြေအောက်ဘယ်နှမိုင်ကိုဗဟိုပြုပြီးတော့ရိုက်တာလဲဆိုတာကဒီမြေငရင်ပြင်းထန်မှုပေါ်မှာအများကြီးတည်ရောက်မှုရှိစေတာပါ။ဒီတော့ရရှင်ပြောသွားသလိုပဲအီတလီနိုင်ငံမှာကပြင်းအားက 6.2 ပဲရှိလို့ကျမတို့မြန်မာနိုင်ငံ 6.8 ထက်နည်းပေမဲ့လည်းသူကမြေအောက်10ကီလိုမီတာကိုပဲဗဟိုပြုပြီးတော့လှုပ်သွားတာမလို့ဒီတမျိုးလုံးဒီပါဒုက္ခရောက်သွားရတာဖြစ်ပါတယ်10ကီလိုမီတာဆိုတော့6မိုင်လောက်ပဲရှိတာပါကျမတို့မြန်မာနိုင်ငံကတော့မိုင်50ကျော်ကိုဗဟိုပြုပြီးတော့လှုပ်သွားတဲ့အတွက်ကြောင့်မလို့အရန်နဲ့နဲ့ကိုဗဟိုပြုပြီးတော့လှုပ်တယ်လို့ပြောရမှာပါတော်ရရှင်ကိုမျိုးမင်းအကမြန်မာနိုင်ငံကပုဂံဖျားတွေပြုတ်ပြတ်တာနဲ့ပတ်သက်ပြီးတော့အခုလိုပြောလာပါတယ
်ဘာသာစတဲ့အောင်အနေနဲ့စိတ်မကောင်းပါဘူးပုဂံရှုခင်းကိုအရန်သဘောကျပါတယ်မြန်မာနိုင်ငံနဲ့မြန်မာနိုင်ငံသားတွေရဲ့အဖိုးမပြတ်နိုင်တဲ့ရှေးလက်ရဟောင်းတွေပျက်စီးတာကိုအရန်နှမျောမိပါတယ်
ဒီတော့ရရှင်ကဘာသာကြားဖြစ်ပါတယ်သူ့လိုပဲနောက်ထပ်ဘာသာကြားတော်ရရှင်တယောက်ဖြစ်တဲ့မိုဟာမက်အန်နွာမူဆာကလည်းအခုလိုရေးလာတာပ
ါပကံရဲ့ဆုံးရှုံးမှုတွေနှမျောတသဝန်နေခြင်းကတင်းတို့နဲ့ထပ်တူထပ်မြပါကျွန်တော်မြန်မာနိုင်ငံသားပါကျွန်တော်အစ္စလမ်ဘာသာဝင်တယောက်ပ
ါဟုတ်ကဲ့ပါဒါကတော့မြန်မာနိုင်ငံကဒီဗုဒ္ဓဘာသာမဟုတ်ပေမဲ့လည်းမြန်မာရှေးဟောင်းအဝေးနစ်ကိုချစ်မြတ်နိုးတဲ့မြန်မာနိုင်ငံသားတွေနှမျောတသကြောင့်ရေးလာကြတာပါဒီတော်ရရှင်နဲ့ရေးလာတာကိုကိုမင်းကတော့
သမီးရင်းနေဒီတဲ့တောက်တဲ့မြန်မာနိုင်ငံသားတိုင်းတယောက်ကိုတယောက်စာနာနားလည်မှုဆိုတဲ့မုံမြတ်တဲ့စိတ်ထားလေးတွေထားနိုင်ကြပါစေ
။တနိုင်ငံထဲမှာအတူတူနေကြတဲ့သွေးချင်းတွေစီလုံးဖို့လိုပါတယ်လို့ပြောလာပါတယ်။ Facebook ပေါ်ကနောက်ထပ် post တစ်ခုမှာတော့ကြော်ကြော်ကအခုလိုရေးထားပါတယ်
။ငလင်မလုတ်ခင်ကတည်းကငလင်ကြီးတွေလာနိုင်ကြောင်းပြောထားတာတွေရှိပါတယ်။တဘာဝဘေးတွေပါ။ဟိုလူတက်မှဖြစ်တယ်ဒီလူတက်မှဖြစ်တယ်အစိုးရမကောင်းလို့ဖြစ်တယ်လို့လို့နဲ့ post တွေတင်နေကြတာ။တဘာဝဘေးအန္တရာယ်ကိုဘယ်လိုကာကွယ်ရမလဲဆိုတာမရေးသားပဲနဲ့အပြစ်တင်တဲ့တွေကြီးပဲကြိုတင်မသိနိုင်တဲ့တဘာဝဘေးအန္တရာယ်ကငလင်းပ
ါတဘာဝဘေးအန္တရာယ်ကိုဘယ်လိုကာကွယ်ရမလဲဝိုင်းဝန်းလှုပ်ဆောင်ကြဖို့ကအဓိကပါဆိုပြီးတော့ဒီ Facebook အကောင့်ပိုင်ရှင်ကြော်ကြော်ကပြောလာတဲ့အချိန်မှာရဲမင်းထွန်းကတော့
Facebook ကိုအသုံးပြုနေတဲ့မိတ်ဆွေများခင်ဗျာအခုလိုတဘာဝဘေးအန္တရာယ်နဲ့ကြုံတွေ့နေရတာကိုဟိုလူအပြစ်တင်ဒီလူအပြစ်တင်လုပ်နေတာမကောင်းပါဘူးကိုရီးယားရောပါရီမြန်လုပ်ပေးနိုင်မလဲဆိုတာကိုဘာသာကိုရောစဉ်းစားမိကြရလားဗျာ
တဘာဝဘေးရဲ့နေရကဘသူနဲ့မှမဆိုင်ပါဘူးဆိုပြီးတော့ဘသူကမှအပြစ်မတင်ကြဖို့ရေးလာပါတယ် Facebook အကောင့်ပန်ရှင် Abdul HW ကတော့
မြန်မာနိုင်ငံမှာငလျင်လုပ်မယ်လို့ American ကမကြခင်ကပြောခဲ့တယ်နာဂစ်တုံးကလည်းပြောခဲ့တယ်ဘလို့ပဲဖြစ်ဖြစ်တမိုင်းကိုယူမှုဆွဲလန်းတဲ့ကျွန်တော်တို့ရှေးဟောင်းအဆောက်အုံတွေပျက်စီးတာအရင်ပဲစိတ်မကောင်းဖြစ်မိပါတယ်တမိုင်းဆိုတာဖြစ်ခဲ့ပြီးတဲ့အရာနောက်တစ်ခါပြန်မရတော့ပါဘူး
ဘလို့မှအစားထိုးလို့မရတဲ့တမိုင်းမွေနဲ့ပျက်စီးဆုံးရှုံးမှုကြီးပါလို့ဒီ Facebook တော်ရရှင် App 2ကရေးလာပါတယ်ရှင်။မင်းပိုင်သူကတော့ဘာသာတွေလူမျိုးတွေဘလောက်ပဲမတူကွဲပြားမမြဲချင်းဆိုတဲ့သဘာဝတရားကြီးရဲ့တည်ရောက်မှုကအားလုံးအတူတူသိမြင်ခံစားကြရတာပါတဲ့
။မမြဲချင်းတရားသာလျင်မြဲသည်လို့ဖျားကဟောခဲ့တယ်။ဘာသာလူမျိုးတိုင်းလဲသဘာဝကိုလောကကိုကိုယ်ကိုယ်တိုင်သတိထားကြည့်ပါမြင်ပါ။မမြဲချင်းတရားအစိုးမရတာကိုတရားနဲ့ဖြည့်ပြီးပျက်စီးသွားတဲ့ဖျားစီတီတွေကိုပြန်လည်ပြုပြင်ပြီးလက်တွေ့ကြကြကုသိုလ်ယူပြီးအကောင်းမြင်စိတ်နဲ့နေတတ်ကြရင်အစိုးနဲ့အကောင်းဒွန်တွဲနေတဲ့လောကသဘာဝကြီးနဲ့တဦးနဲ့တဦးအရာရာကိုအပြစ်မမြင်ကြပဲအေးချမ်းသာရပြီးစိုးကောင်းဒွန်တွဲနေတဲ့အထက်ကအကောင်းတွေကိုပဲပို့လို့ရယူနိုင်ကြမှာ သတိထားစဉ်းစားကြည့်ကြပါ
ဒါကတော့မြန်မာနိုင်ငံမှာအောက်တိုဘာ24ရက်နေ့ဗုဒ္ဓဟူးနေ့တုန်းကလှုပ်သွားတဲ့ငရင်ကြီးကြောင့်ဗကမ်းမရှိတဲ့ရှေးဟောင်းဇေဒီဖျားတွေပြုတ်ပြက်ခဲ့ရတဲ့နဲ့ပတ်သက်ပြီးတော့သောရရှင်နေ Facebook အစာမျက်နှာပေါ်မှာမှတ်ချက်တွေမျိုးစုံရေးလာကြတာတွေကိုဝေမျှလိုက်တာဖြစ်ပါတယ်ရှင်ဒီဖြစ်ရတွေပါဝင်2016ခုနှစ်အတွင်းမှာတိုးတက်မှုတွေရောဆုပ်ယုပ်ပျက်စီးမှုတွေရောကြုံခဲ့ရတဲ့မြန်မာနိုင်ငံအခုနှစ်သက်2018ခုနှစ်မှာတော့မင်္ဂလာရှိတဲ့ဖြစ်ရတွေတိုးတက်ဖွံ့ဖြိုးမှုတွေနဲ့ပဲအများဆုံးကြုံရပါစေလို့ဆုတောင်းမိပါတယ်ရှင်အားလုံးအတွက်မင်္ဂလာနှစ်သက်ဖြစ်ပါစေနော
这个土时间片呢，每一段那叫时间真实开的，你妈比妈比咱们家那个那时间啊，皮巴来些。အခုဆက်ပြီးတော့ဦးစီသူအမင်းရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မောင်နှောဘက်ကသတင်းမှန်တွေပေါ်ထွက်လာနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မဲ့ရင်ချင်းနိုင်ငံကကူညီတင်ဆက်ထားတာကိုနားဆင်ရအောင်ပါရှင်။
ဒီကဒီဇင်ဘာ29ရက်နေ့ကမြန်မာနိုင်ငံရခိုင်ပြည်နယ်ကသူတို့ခေါ်ရိုဟင်ဂျာလူမျိုးတွေနဲ့ပတ်သက်လို့နိုဘယ်ဆုရှင်တွေနဲ့နိုင်ငံသမား23ယောက်စုပေါင်းပြီးကုလသမဂ္ဂလုံခြုံရေးကောင်စီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့လိုက်ပါတယ်။အဲဒီစာထဲမှာလက်တလောကာလအတွင်းရခိုင်ပြည်နယ်မောင်နှောဒေသမှာအစိုးရလုံခြုံရေးအဖွဲ့တွေရဲ့စစ်ဆင်ရေးကြောင့်ရိုဟင်ဂျာရာပေါင်းများစွာသေဆုံးပြီးအိမ်တွေမိရှုခံရကအမျိုးသမီးတွေလည်းအာဓမ္မပြုကျင့်ခံရကြောင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေလည်းအဲဒီဒေသကိုလူသားချင်းစာနာဆိုင်ရာအကူအညီတွေတွားရောက်ပေးခွင့်မရကြောင်းဒါကြောင့်အဲ့ဒီဒေသကိုနိုင်ငံတကာအကူအညီရေးအဖွဲ့တွေသတင်းမီဒီယာသမားတွေလွတ်လွတ်လပ်လပ်တွားလာခွင့်ရရှိရေးအတွက်ကုလသမဂ္ဂအနေနဲ့မြန်မာအစိုးရကိုတိုက်တွန်းစေလိုကြောင်းစသဖြင့်ဖော်ပြပါရှိပါတယ်။ဒါကိုကြည့်ရင်အဲ့ဒီနိုဘယ်ဆုရှင်တွေနဲ့နိုင်ငံရေးသမားတွေဟာရခိုင်ပြည်နယ်မောင်နှောဘက်ကအခြေအနေတွေနဲ့ပတ်သက်ပြီးရိုဟင်ဂျာအရေးလှုပ်ရှားသူတွေရဲ့ဝါဒဖြန့်ချီမှုအားလုံးကိုအမှန်လို့ယူဆလိုက်ပုံရပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မောင်နှောဒေသဘက်ကသတင်းမှန်တွေသိခွင့်ရဖို့ဘလောက်လိုအပ်နေသလဲဆိုတာမိမောင်းထိုးပြလိုက်တယ်လို့လည်းရှိပါတယ်။ကုဒပတ်အဲ့ဒီပြဿနာအကြောင်းဆွေးနွေးတင်ပြသွားပါမယ်
။တကယ်တော့ရခိုင်ပြည်နယ်မောင်နှောဒေသဘက်ကဖြစ်စဉ်ဟာပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့မွတ်စလင်အကြမ်းဖက်သမားတွေကနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့ရဲကင်းစခန်းတွေကိုအကြမ်းဖက်ဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာကနေအစပြုခဲ့တာပါ။ဖြစ်စဉ်တွေအတွင်းရဲတပ်ဖွဲ့ဝင်တွေတေဆုံးဒဏ်ရာရခဲ့တယ်လို့လက်နက်တွေလည်းဆုံးရှုံးခဲ့ရပါတယ်။ဒါပေမဲ့လက်ရှိနိုင်ငံတကာသတင်းမီဒီယာတချို့နဲ့လူမှုကွန်ရက်စာမျက်နှာတချို့မှာအဲ့ဒီအရင်းခံကိစ္စအကြောင်းရေးသားပြောဆိုတာမရှိသလောက်ဖြစ်နေပြီးအကြမ်းဖက်မှုတွေကိုပြန်ပြီးနှိမ်နှင်းရတဲ့တပ်မတော်နဲ့နေသားဆောင်ရဲတပ်ဖွဲ့တွေရဲ့လုပ်ရက်အကြောင်းတွေကပဲလွှမ်းမိုးနေတာတွေ့ရမှာဖြစ်ပါတယ်။အကြောင်းမဲ့တပ်ဖြတ်တဲ့နေအိမ်တွေကိုမီးရှို့တယ်အမျိုးသမီးတွေကိုအတ္တမပြုကျင့်တယ်ဆိုတဲ့အတီးပြုတ်လို့မရတဲ့ဆွဆွဲချက်တွေသာအကြိမ်ကြိမ်ထွက်ပေါ်ခဲ့တာကြောင့်ဒေါ်ဆန်းစုကြည်အစိုးရရဲ့ပုံရိပ်ကိုလည်းထိခိုက်စေခဲ့ပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားရာတပ်မတော်ကနေမြေရှင်းလင်းရေးတွေပြုလုပ်တာဟာရခိုင်ပြည်နယ်မောင်းတော့ KI မှာဖြစ်ပါတယ်။ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနသတ်မှတ်ချက်အရပုံမှန်အခြေအနေမျိုးမှာတော့မောင်းတော့မြို့နဲ့ဘူးတီတောင်မြို့တွေကိုနိုင်ငံသားတွေသွားခွင့်မရှိပါဘူး။ဒါပေမဲ့မြန်မာနိုင်ငံသားတွေသွားခွင့်ရှိတဲ့အတွက်အကြမ်းဖက်မှုဖြစ်ပြီးစရပ်ပိုင်းမှာပဲအဲ့ဒီမြို့တွေကိုပြည်ရင်းပြည်ပမီဒီယာတချို့ကနိုင်ငံသားသတင်းတောက်တွေသွားရောက်သတင်းယူနိုင်ခဲ့ကြပါတယ်။ဒါပေမဲ့နေမြေလုံးကျုံကြီးအခြေအနေကြောင့်အခင်းဖြစ်တဲ့ရွာတွေအထိတော့သွားပြီးသတင်းမယူနိုင်ခဲ့ပါဘူး
။အခင်းဖြစ်ပွားပြီးချိန်ကတည်းကအစိုးရပိုင်းမြမသတင်းစင်ဟာမောင်တော်မှအခြေစိုက်ပြီးအဲ့ဒီဒေသကသတင်းတွေကိုရယူဖော်ပြခဲ့ကြပါတယ်။ဒါပေမဲ့သတင်းဖြန့်ချိမှုဟာအစိုးရပိုင်းမီဒီယာတွေဖြစ်နေတဲ့အပြင်နိုင်ငံတကာအထိမရောက်တော့ထိရောက်မှုလည်းမရှိခဲ့ပါဘူး။ဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ဟာအဲ့ဒီဒေသကသတင်းမှန်တွေပေါ်ထွက်လာဖို့အတွက်ပြည်တွင်းပြည်ပသတင်းဌာနတွေကသတင်းမီဒီယာသမားတွေကိုအဲ့ဒီဒေသထဲလေးလာရေးဆင်လွှတ်ဖို့အကောင့်ထဲပေါ်ပါတယ်။ပထမအထုပ်အနေနဲ့သတင်းမီဒီယာကောင်စီဒီဥက္ကဋ္ဌဦးအောင်လှထွန်းကိုဦးဆောင်စေပြီးကျိုးတို့သတင်းဌာန TV အစာဟိမစ္စိမမြန်မာတိုင်း 70 Central News Bureau EPA MITV စတဲ့သတင်းဌာနတွေကသတင်းတောက်တွေကိုပြဿနာဖြစ်ပွားနေတဲ့ area ထဲဆင်လွှတ်ပါတယ်။ရခိုင်ပြည်နယ်အရောက်မှာပြည်နယ်အစိုးရရဲ့အစီအစဉ်နဲ့ DVB, RFA နဲ့ The Voice ကသတင်းတောက်တွေကိုပူးပေါင်းခေါ်ဆောင်သွားတဲ့အတွက်သတင်းမီဒီယာဌာနအထက်လျောက်စုံလင်တဲ့ခီးစဉ်လို့ပြောရမှာဖြစ်ပါတယ်။
ဒါပေမဲ့ပြဿနာကသတင်းတောက်တွေပြန်သွားပြီးနောက်ပိုင်းမှာစပါတယ်။သတင်းတောက်အဖွဲ့တွေကသူကြုံခဲ့သမျှအမှန်အတိုင်းပြောဆိုခဲ့တဲ့ငခုရဂျေးရွာကမွတ်စလင်ဘာသာဝင်ဂျေးရွာစာကြည့်ရိုက်မှုတယောက်အချမ်းဖက်သမားတွေရဲ့ရရဆက်ဆက်တက်ဖြတ်တာခံလိုက်ရပါတယ်။နောက်ရက်တွေမှာလည်းအစိုးရနဲ့ပူးပေါင်းတယ်လို့ယူဆရတဲ့မွတ်စလင်ဂျေးရွာသားနှစ်ယောက်အသက်ခံလိုက်ရပြန်ပါသေးတယ်။ပြောရရင်ဒီလောက်ရက်တွေဟာအခင်းဖြစ်ပွားရာဒေသတွေကတည်င်းအမှန်ကိုပြည်သူတွေမပြောရဲအောင်တည်င်းမှန်တွေအပြင်းမထွက်အောင်ချင်းချောက်လိုက်တဲ့သဘောပဲဖြစ်ပါတယ်။အခြားတစ်ဖက်မှာတော့မဟုတ်မမှန်ကောလာဟလာရီဆက်ပြီးထွက်နေစေဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ25ရက်နေ့ကရိုဟင်ဂျာအရေးလှုပ်ရှားသူရိုနီဆန်းလွင်ဆိုတဲ့သူကဒီဇင်ဘာလ23ရက်နေ့ကမောင်းတော့ခရိုင်ခမောင်းစိတ်မြို့ရက်ွက်လေးမကြီးချောင်းမှာရှိတဲ့ရိုဟင်ဂျာကလေးတွေကိုအာဏာပိုင်တွေကအတင်းအဓမ္မကာကွယ်ဆေးထိုးတဲ့အကြောင်းဆေးထိုးခံရလို့ကလေးတယောက်သေပြီးကလေးတချို့ဆေးရုံရောက်ကုန်တဲ့အကြောင်းဒီအစိုးရကရိုဟင်ဂျာတွေကိုနှီးပေါင်းစုံနဲ့ဆက်ပြီးတတ်ပါလိမ့်မယ်ဆိုပြီးသူ့အကောင့်မှာဆွဆွဲဖော်ပြပါတယ်။ဒါနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံယုံကကလေးတယောက်တည်ဆုံးမှုဖြစ်ပွားခဲ့တာရှိပေမဲ့အသက်ရှူချက်ဝမ်ပြတ်ဝမ်ရှော့ယောဂါနဲ့ဖြစ်တဲ့အကြောင်းအဲ့ဒီကလေးငယ်ဟာကာကွယ်ဆေးထိုးတဲ့အစီအစဉ်ထဲမှာလည်းမပါတဲ့အကြောင်းပြန်ရှင်းလင်းခဲ့ရပါတယ်
။အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ကြီးကန်းပြင်းငခုရကိုနံကောက်နယ်ကြားဆောက်ရဲတပ်ဖွဲ့စခန်းတွေနဲ့မီးလောင်မှုဖြစ်ပွားခဲ့တဲ့ area တွေဟာစစ်စင်ရေးနယ်မြေဖြစ်နေတာအကြမ်းဖက်သမားတွေရဲ့အန္တရာယ်ကိုလည်းစိုးရိမ်ရတဲ့အနေအထားအောက်မှာရဲတပ်ဖွဲ့လုံခြုံရေးအစောက်ရှောက်တွေနဲ့နယ်မြေတွင်လေလာသတင်းရယူနိုင်ရေးစီစဉ်ပေးခဲ့တာပါအစိုးရအနေနဲ့သွားမဲ့နေရာတွေကိုကြိုတင်ရွေးချယ်ထားပေမဲ့လမ်းတစ်လျှောက်သတင်းတောက်တွေဝင်ကျင်တဲ့နေရာတွေ့ဆုံမင်းမြန်းကျင်တဲ့နေရာတွေမှာလည်းဝင်ရောက်လေ့လာသတင်းယူဖို့ခွင့်ပြုခဲ့ပါတယ်ဒေသခံသတင်းရင်းမြစ်ထဲမှာလည်းတမတော်ရဲ့စစ်စင်ရေးကာလအတွင်းလူခွင့်ရေးချိုးဖောက်တာမမြင်ရပါဘူးလို့ကိုရွေးကြုံတာကိုပြောပြသူတွေရှိသလိုတမတော်ကအိမ်တွေကိုမိရှို့တယ်အာဓမ္မကျင့်ဖို့ကြိုးစားတယ်အဆရှိသဖြင့်ဆွဆွဲပြောဆိုသူမျိုးတွေနဲ့လည်းကြုံကြရပါတယ်ဘလိုပဲဖြစ်ဖြစ်သတင်းတောက်တွေအနေနဲ့လွတ်လွတ်လပ်လပ်သတင်းရယူခွင့်ရခဲ့ကြတဲ့အနေအထားမျိုးပါတကယ်တော့ဒါဟာနမူနာတစ်ခုပဲဖြစ်ပြီးအလားတူအဲ့ဒီဒေသနဲ့ပတ်သက်တဲ့မဟုတ်မမှန်သတင်းပေါင်းများစွာနိုင်ငံတကာမှာဆက်ပြီးပြန့်နှံ့နေစေပါအခုသတင်းမှန်ထွက်ပါစေဆိုပြီးအစိုးရကစီစဉ်ပေးခဲ့တဲ့နောက်ပိုင်းမှာလဲသတင်းရင်းမြစ်တပ်ဖြတ်ခံလိုက်ရတာမျိုးပေါ်ပေါက်ခဲ့လေတော့ရခိုင်ပြည်နယ်မောင်နှံဒေသကသတင်းမှန်တွေထွက်ပေါ်ရေးဆိုတာမရေရာမသေးချာဖြစ်နေသေးပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ်
ဒီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့2016ခုနှစ်အတွင်းမှာကွယ်လွန်သွားသူတွေနဲ့ပတ်သက်လို့စူးစီးတင်ပြထားတာကိုအထူးအစီအစဉ်ဖြစ်တင်ဆက်ပေးကြပါမယ်2016ခုနှစ်အတွင်းမှာကမ္ဘာတဝန်းထင်ပေါ်ကြော်ကြားသူအများပြားဆုံးရှုံးခဲ့ရတဲ့အထက်မှာကြော်ကြားသူတွေလည်းပါဝင်ပါတယ်ဒီနှစ်ထဲမှာ2016ခုနှစ်ထဲကွယ်လွန်ခဲ့သူတွေနဲ့ပတ်သက်လို့ကောက်နှုတ်တင်ပြချက်တွေသူတို့ကိုကမ္ဘာတဝန်းမှာဘလို့အောက်မေ့သတိရနေကြသလဲဆိုတာကိုတော့ VOA သတင်းတောက် Arrest Arabasati သတင်းပေးပို့ထားတာကိုကိုကျော်ကျော်သိန်းကတင်ပြပေးထားပါတယ်ရှင
်။ဖြစ်ရတဲ့ pop ဂီတပညာရှင်ဂျော်မော်ဒူးဖြစ်တဲ့ David Bowie ဟာ2016ခုနှစ်ဇန်နဝါရီလကအသက်69နှစ်အရွယ်မှာကင်ဆာရောဂါနဲ့ကိုယ်လွန်သွားခဲ့တယ်လို့ကမ္ဘာတဝန်းမှာတော့သူ့ကိုအောက်မေ့သတိရနေစေပါ။သူ့အတွက်ဂုဏ်ပြုတဲ့အနေနဲ့ကနေဒါနိုင်ငံသား Chris Hadfield ကနိုင်ငံတကာအာဂါသာစခန်းကိုထွက်ခွာချိန်မှာ Bowie ရဲ့ Space Oddity တခြင်းကိုတည်ဆူသွားခဲ့ပါတယ်။အမေရိကန်တရားဝန်ချုပ်တရားသူကြီးအန်တိုနီယားစကာလီယာကတော့ဖေဖော်ဝါရီလထဲမှာကွယ်လွန်ခဲ့တာပါ1986ခုနှစ်မှာအမေရိကန်သမ္မတရော်နယ်ရေဂင်ရွေးချယ်ခန့်အပ်ခဲ့တဲ့တရားသူကြီးစကာလီယာဟာသမယိုကျကွန်ဆာဗေးတစ်ဝါဒီတူဖြစ်ပြီးအမေရိကန်ဖွဲ့စည်းပုံကိုစတင်ပြဋ္ဌာန်းချိန်ကအတိုင်းမပြောင်းမလဲအတိတ်ပဲဖွင့်ဆိုတာမျိုးလက်ခံသူဖြစ်ပါတယ်အဲ့ဒီဖေဖော်ဝါရီလထဲမှာပဲနောက်ထပ်ကွယ်လွန်သွားတဲ့နာမည်ကျော်တစ်ယောက်ရှိပါသေးတယ်ကုလသမဂ္ဂရဲ့6ရောက်မြောက်တွင်မှုချုပ်Boutros Ghaliba သူဟာဒီယာရူးကိုတာဝန်ယူခဲ့တဲ့ပထမဆုံးအာရဗ်နယ်ဘွားတဦးလည်းဖြစ်ပါတယ်။သမရရေဂင်ရဲ့ဇနီးသမရဟောင်းကတော်နန်စီရေဂင်ကတော့ပြီးခဲ့တဲ့မတ်လကအသက်64နှစ်အရွယ်မှာကွယ်လွန်သွားတာပါ။သမရရေဂင်လိုပဲတရုတ်ဆောင်တယောက်ဖြစ်ခဲ့တဲ့ Mrs. Reagan ဟာ Just Say No ဆိုတဲ့မူရစီဝါတိုက်ဖြတ်ရေးလှုပ်ရှားမှုကိုဦးဆောင်ခဲ့သူပါ။ကမ္ဘာပေါ်မှာအတော်ဆုံးဂီတပညာရှင်တယောက်အဖြစ်အသိအမှတ်ပြုခံထားရတဲ့ pop superstar prince ကတော့ဒီ2016ခုနှစ်ထဲမှာပဲ ab လာက
မူရစီအတုံးလွန်ပြီးအသက်50ခုနှစ်မှာကွယ်လွန်သွားပါတယ်သူကိုချစ်ခင်သူတွေအများပြားကတော့သူ့ရဲ့ဂီတတွေကိုပြန်လည်ဖော်ကျူးရင်းဝမ်းနဲ့ကြေကွဲခဲ့ကြပါတယ်ကဘာဟဲဗီဝိတ်လဝိတ်ချန်ပီယံမိုဟာမက်အလီဟာလည်းအသက်ရှူလမ်းကြောင်းဆန်ရရောဂါတချို့ခံစားရပြီးပြီးခဲ့တဲ့ဇွန်လကကွယ်လွန်သွားတာပါအလီဟာလူမှုအခွင့်အရေးလှုပ်ရှားသူတရားကောင်းတစ်ယောက်ဖြစ်ပြီး ဇလန်ဘာသာကူပြောင်းကိုးွယ်ချိန်မှာသူ့နာမည်ကိုကက်ဆီယပ်ကလေးအဖြစ်ပြောင်းခဲ့တဲ့သူပါဗီယက်နမ်စစ်ပွဲမှာတွားတိုက်ဖို့ငြင်းခဲ့တဲ့အတွက်အမေရိကန်အစိုးရကထောင်ချတာကိုခံခဲ့ရသူလည်းဖြစ်ပါတယ်နာဇီဂျာမနီတွေကဂျူးတွေကိုလူမျိုးတုံးတစ်ဖက်ခတ်ချိန်မှာအသက်မသေလူမျိုးခဲ့သူတူဖြစ်တဲ့နိုဘယ်ဆုရှင်အီလီဝီဇယ်ကတော့ပြီးခဲ့တဲ့ဇူလိုင်လကအသက်
86ခုနှစ်နှစ်အရွယ်မှာတည်ဆောက်နိုင်ဖို့ကူညီဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်ဇူလိုင်လရဲမှာပဲအစ္စရေးသမ္မတဟောရှီမွန်ပယ်ရစ်ဟာလေပြတ်တဲ့ယောဂာနဲ့ကွယ်လွန်သွားပါတယ်ပယ်ရစ်ဟာယေဇက်ရာဘင်ပါလက်စတိုင်းခေါင်းဆောင်ယက်ဆာအာရာဖတ်တို့နဲ့အတူအော်စလိုသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ဖို့အတွက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေပေါ်ဆောင်နိုင်ခဲ့တာကြောင့်1996
ပြီးခဲ့တဲ့နိုဝင်ဘာလကကွယ်လွန်သွားတာပါဆေးပြင်းလေးအမြဲခဲထားပြီးစိတ်အင်းကြီးဝှထားလေးရှိတဲ့ gastro ဟာအနောက်တိုင်းရင်းရှင်ဝါရကိုဆန့်ကျင်ရမှာသူမတူအောင်ကြော်ကြားခဲ့ပေမဲ့ကျူဘာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေနဲ့စီးပွားရေးနှိမ်ချမှုတွေအတွက်ပြစ်တင်ဝေဖန်ခံခဲ့ရသူပါကဘာကိုပတ်ခဲ့တဲ့ပထမဆုံးအမေရိကန်အာကာသယာဉ်မှူးဂျွန်ဂလန်းကတော့ဒီဇင်ဘာလကအသက်65နှစ်အရွယ်မှာကွယ်လွန်သွားပါတယ်သူဇာတိဝါယိုပြည်နယ်ရဲ့ထက်လွတ်တော်အမတ်တူအဖြစ်တက်တန်း၄ချိန်ထမ်းဆောင်ခဲ့ပါတယ်1988ခုနှစ်ကသူအသက်89နှစ်အရွယ်မှာအာကာသရဲကိုသွားခဲ့တဲ့အသက်အကြီးဆုံးလူသားတစ်ယောက်လည်းဖြစ်ပါတယ်1980ပြည့်လွန်နှစ်တွေအတွင်းကြော်ကြားခဲ့တဲ့ဂီတပညာရှင်ဂျော့ချ်မိုက်ကယ်ကတော့ပြီးခဲ့တဲ့ခရစ်စမတ်နေ့ကပဲအသက်53နှစ်အရွယ်မှာကွယ်လွန်သွားပါတယ်နှစ်ယောက်တွဲပေါ့ဒီဂီတာအဖွဲ့ဟွမ်းနဲ့နာမည်ကြီးခဲ့ပေမဲ့သူဟာကလေးငယ်တွေကင်ဆာနဲ့ AIDS ရောဂါဝေဒနာရှင်တွေအတွက်ဒေါ်လာငွေတန်းပေါင်းများစွာကိုလူမသိသူမသိလှူဒန်းခဲ့တဲ့သူဖြစ်ပါတယ် Star Wars ဇလံတွဲတွေမှာပါဝင်သူဆောင်ခဲ့တဲ့ဇန်ညွန်ရည်သူလည်းဖြစ်မင်းသမီးတစ်လက်လည်းဖြစ်တဲ့ Carrie Fisher ကတော့ဒီဇင်ဘာလ28ရက်နေ့မှာကွယ်လွန်သွားပါတယ် Star Wars မူရင်းဇလံတွဲထဲမှာမင်းသမီးလီယာနေရာမှာတရုတ်ဆောင်ပြီးကြော်ကြားလာခဲ့သူပါသိမကြခင်ကလန်ဒန်ကနေလော့စ်အင်ဂျလိစ်ကိုသွားတဲ့လေယာဉ်ပေါ်မှာရုတ်တရက်နှလုံးရောဂါဖောက်ပြီးတဲ့နောက်ဒီဇင်ဘာလ28ရက်နေ့မှာကွယ်လွန်သွားခဲ့တာပါခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကနှစ်သက်ကူညဆင်နွှဲသူတွေနဲ့ပြည့်နေတဲ့ night club တစ်ခုမှာဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းတိုက်ခတ်ခံရပြီး39ဦးသေဆုံးတယ်လို့ပြည်ထောင်စုဆူလိုင်မန်ဆွိုင်လူးကပြောပါတယ်တနတ်သမားကတော့အာနာပိုင်နေရှာဖွေနေစေဖြစ်ပါတယ်သေဆုံးသူတွေထဲမှာနိုင်ငံသား16ဦးတူရကီနိုင်ငံသား5ဦးပါဝင်ပြီးနောက်ထပ်သေဆုံးသူ18ဦးကတော့ဘသူဘဝဖြစ်တယ်ဆိုတာမစစ်ဆေးရသေးပါဘူးအီရန်နိုင်ငံကရဲလုံခြုံရေးဂိတ်တစ်ခုကိုအသေးခံဘုံခွဲသမားတနတ်သမားတွေကဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ကားနဲ့တိုက်ခိုက်ခဲ့တာကြောင့်လူ9ဦးသေဆုံးခဲ့တယ်လို့အီရတ်နိုင်ငံတောင်ပိုင်းကအာနာပိုင်တို့ကပြောပါတယ်။မြို့တော်ဘဲဂရက်ရဲ့တောင်ပိုင်းကီလိုမီတာ180ကျော်ကကာဒီရှီယာမြို့အနီးဒီကနေ့တနင်္ဂနွေနေ့တိုက်ခိုက်မှုအတွင်းအနည်းဆုံးလူ15ဦးလဲထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဇင်ဘာလ31ရက်နေ့မှာယာဒုကအနားယူတော်မယ်ကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်နေရာမှာမစ္စတာအန်တိုနီယိုဂူတာရက်စ်ကထိတ်တန့်နိုင်ငံတကာတန်တမန်တဦးဖြစ်တဲ့အထွေထွေမှုချုပ်အသစ်တာဝန်ကိုယူတော်မှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာတရားမဝင်နေထိုင်နေကြတဲ့တောင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်ခေါ်ယူဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတောင်းဆိုပါတယ်။ဒီမွတ်စလင်ရိုဟင်ဂျာတွေကမြန်မာနိုင်ငံတွင်းနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတာလို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တို့ကပြောပါတယ်ရှင်။ သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ဖြန်တနင်္လာမနေ့ခင်းအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဆောင်မျှော်နားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.